Welcome to the Voice of America in Burmese.
ကျမရှင်းလာကြပါစေခင်ဗျာ VOA American တမ်းမြန်မာပိုင်းရဲ့2019ခုဖေဖော်ဝါရီလ12ရက်အင်္ဂါနေ့မနက်ခင်းအတန်လွတ်စီစဉ်တွေကို Washington DC ကနေပြီးတော့လိုင်းနိုမီတာ30/40/48ပြင် VOA ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကြောင့်လည်းမအခုမနက်ခင်းစီစဉ်တွေကိုတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကြေညာပေးပါပါရှင်အမေရိကန်ပြည်ထောင်စုမှာနောက်တစ်ကြိမ်အစိုးရရန်ရဒစိတ်ပိုင်းရပ်မထအောင်ကြိုးစားနေချိန်မှာပဲအတက်ကန်ဒီမိုကရက်တစ်ကလူမှုကြီးကြပ်ရေးဆိုင်ရာဆွေးနွေးဖို့အတွက်အချိန်ဆွဲနေတယ်လို့သမ္မတထရမ့်ကတင်းနှင်းလာနေမှာအပြစ်တင်လိုက်ပါတယ်မြန်မာနိုင်ငံရဲ့92ကြိမ်မြောက်ပြည်ထောင်စုနေဟာဒီကနေ့ဖြစ်ပြီးဒီကနေ့အထိမြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့ငြိမ်းချမ်းမှုတွေမရနိုင်သေးပဲဖြစ်နေတာအတွက်အကုံလုံးကဝေဖန်နေကြပါတယ်။နေပြည်တော်ကလွတ်တော်အစအဦးနာဒရုန်းယာဉ်လွတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားတအူအဖမ်းခံခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုကျော်လေး
။ဟုတ်ပါပြီခင်ဗျာအဲ့လိုသတင်းတွေနားဆင်ပြီးစက်ကြားမယ်အထက်မှာဆိုရင်တော့
ဒီခုလက်ရှိရနေလေးဆိုရခင်ဗျာပြည်တော်စုကဦးသိစင်ဆိုရခင်ဗျာတောင်ပို့ဆိုးလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီ
အဲ့ဒါကတော့ဒီကနေ့ကြောက်တဲ့82ကြိမ်မြောက်ပြည်တော်စုနေ့အပေါ်ပြည်ပရောက်တိုင်းသားတချို့ရဲ့သဘောထားအမြင်တွေကိုကြားခဲ့ရတာဖြစ်ပါတယ်အဲ့ဒါအပြင်ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီရေးအစိုးရနဲ့စစ်တပ်ပေါင်းပြီးတော့နှိမ့်လန့်နေရှာဖွေဖို့ရခိုင်ပါတီတခုကတောင်းဆိုလိုက်တဲ့အကြောင်းနောက်တစ်ခါမျိုးတုံတော့မဲ့အေယာဝတီလပိုင်းနေနဲ့ပတ်သက်တဲ့သတင်းတင်ပြခြင်းနဲ့ဒီနောက်ပိုင်းမှာတင်ဆက်မယ့်စီးပွားရေးနဲ့သုတဆောင်လင်းအမေရိကန်တခွင်တွေကိုလည်းအပတ်စဉ်စီစဉ်တွေကိုလည်းကြားဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မဆူရင်ထွေးတို့ကြီးညာကြပါလိမ့်မယ်
American ပြည်ထောင်စုမှာနောက်တစ်ကြိမ်အစိုးရရန်ရတဲ့စိတ်တပိုင်းပိတ်ထားရတာမျိုးထပ်ဖြစ်မလာအောင်လွှတ်တော်အမတ်တွေအပြင်းထန်စ조사နေချိန်မှာပဲအတက်ခံဒီမိုကရက်တွေကလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အချိန်ဆွဲနေပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းနှင်းလာနေမှာအဖြစ်တင်လိုက်ပါတယ်ဒီမိုကရက်တွေဟာတခြားနိုင်ငံတွေကလာတဲ့ရာဇဝတ်ကောင်တွေကိုဖမ်းဆီးတာဒါမှမဟုတ်ပြန်ပို့တာမျိုးမလုပ်ချင်ကြဘူးလို့သမ္မတကသူ့တက်တာမှာရေးပါတယ် American နဲ့ Mexico နယ်စပ်တချို့အပိုင်းတွေမှာနယ်စပ်တစ်တိုင်းကာယံဖို့အတွက်သမ္မတထရမ့်ကAmerican dollar 5.8 billion ပေးဖို့အတွက်တောင်းဆိုမှုတွေနဲ့ပတ်သက်ပြီးအဓိကအငင်းပွားမှုတွေအစောပိုင်းမှာဖြစ်နေရကနေအခုချိန်မှာတော့နေဆက်မှာမဟုတ်တော့ပဲ American နိုင်ငံထဲမှာလူမှုကြီးကြပ်ရေးတာဝန်ရှိသူတွေကဖမ်းဆီးနိုင်မဲ့တရားဝင်လာရောက်တဲ့ရွှေပြောင်းအခြေချသူအရေးအတွက်ကိုကန့်တတ်ဖို့အတွက် Democrat ရဲ့စူးစမ်းမှုနဲ့ပတ်သက်ပြီးတော့အဓိကညှိနှိုင်းနေရတာမျိုးဖြစ်နေပါတယ်ဒီမိုကရက်တစ်ကထရမ့်အစိုးရဖွဲ့အတင်းကျပ်ဖမ်းဆီးနေတဲ့ပုံစံကိုတားဆီးဖို့အတွက်စ조사နေကြတာပါသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အရေးအတွက်ဖြစ်တဲ့16,500လောက်ထိခွင့်ပြုဖို့အတွက်ဒီမိုကရက်တစ်က조사နေကြတာဖြစ်ပေမဲ့သမ္မတထရမ့်လက်ထက်မှာတော့အရေးအတွက်ဟာဒီးတယ်ပိုပြီးတော့များလာနေတာကိုတွေ့ရပါတယ် Republican တွေဘက်ကလည်းတရားဝင်လာရောက်တဲ့ရွှေပြောင်းခြေချသူတွေနဲ့ပတ်သက်ပြီးအကြမ်းဖက်ရာဇဝတ်မှုကျူးလွန်သူတွေပါဝင်အတော်များများကိုထဲမစင်စားရဲ့အတွက်ပါမျှော်လင့်နေကြတာပါ
ဆီးရီးယားနိုင်ငံအရှေ့ပိုင်းက IS စစ်သွေးကြတွေသိမ်းပိုက်ထားတဲ့နောက်ဆုံးလက်ကျန်နေရာတွေကိုရာသီဥတုဆိုးရွားပေမဲ့ပြန်လည်သိမ်းပိုက်ရမှာအမေရိကန်ထောက်ခံတဲ့တပ်တွေကတိတာတဲ့တိုးတက်မှုတွေရရှိနေပါတယ်။ယာယီကာကွယ်ရေးဝန်ကြီးပတ်ရှာနာဟန်ကအာဖဂန်နစ္စတန်ကိုတွားရောက်စဉ်လမ်းမှာအခုလိုပြောခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေ IS တွေကိုဒီတည်င်းအပအတွင်းနှိမ့်နှင်းနိုင်ပြီလို့ကြီးညာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောကြပြီးရက်အနည်းငယ်အကြာမှာစီးရီးယားဒီမိုကရက်တစ်တပ်တွေကစီးရီးယားမြို့ဘတ်ခေါကိုထိုးစစ်ဆင်ခဲ့တာဖြစ်ပါတယ
်ဗင်နီဇွဲလားစစ်တပ်ကနိုင်ငံတည်းကိုလူသားချင်းစာနာတဲ့အကူအညီတွေပေးပို့လို့မရအောင်တားဆီးနေတာဟာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးဒါဟာလူမျိုးတုံးတပ်ဖြတ်မှုနှိပါလှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့ဗင်နီဇွဲလားယာယီသမ္မတဟွမ်ဂွာယီဒိုကတနင်္ဂနွေနေ့မှာပဲသတိပေးခဲ့ပါတယ်အမေရိကန်နဲ့တခြားနိုင်ငံ50ကျော်တို့ကဂွာယီဒိုကိုယာယီသမ္မတအဖြစ်နဲ့အတိအမှတ်ပြုထားတာပါဒါဟာလူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ဟွမ်ဂွာယီဒိုကဗင်နီဇွဲလားနဲ့ကိုလံဘီယာနယ်စပ်တံတားမှာနေရာယူထားတဲ့စစ်သားတွေကိုရည်ရွယ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ကပေးတဲ့အစားအသောက်၊ဆေးဝါးနဲ့လူသားချင်းစာနာတဲ့အကူအညီတွေကိုလံဘီယာနိုင်ငံဘက်မှာရောက်နေတာပါ။အဲ့ဒီအကူအညီတွေဗ Venezuela နိုင်ငံဘက်ဝင်မလာအောင်နှစ်နိုင်ငံနဲ့ဆက်လမ်းမကြီးပေါ်မှာကုန်တင်ကားကြီးတွေဓာတ်ဆီကားကြီးတွေနဲ့ပိတ်ဆို့ထားတာပါဓာတ်ဆီကားတစ်စင်းနဲ့ကုန်ကားနှစ်စင်းနဲ့အတူအမေရိကန်ကပေးပို့လိုက်တဲ့အစားအစာတွေဆေးဝါးတွေနဲ့လူသားချင်းစာနာကူညီတွေဟာကိုလံဘီယာနိုင်ငံဘက်ချမ်းမှာရှိနေပါတယ် Venezuela သမ္မတနီကိုလတ်မာဒူရိုကတော့အကူအညီတွေနေဆက်ကနေမဝင်လာနိုင်အောင်တက်တားဆီးဖို့စစ်တပ်ကိုအမိန့်ပေးထားတာဖြစ်ပါတယ်။အမေရိကန်ရဲ့အကူအညီကသူ့အစိုးရကိုဖျောက်ချဖို့အကြံစီရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့ဗင်နီဇွဲလားနိုင်ငံနေနဲ့ဒီအကူအညီတွေမလိုဘူးလို့လည်းပြောထားပါတယ်
။အမေရိကန်ပြည်ထောင်စုကဆော်ဒီသတင်းတောက်ဂျမ်မယ်ခါရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းမှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပိုပီယိုကပြောပါရယ်။ဒါအပြင်အမေရိကန်ကလူသတ်မှုကိုဖုံးကွယ်ထားမှာမဟုတ်ဘူးလို့လည်းသူကအလေးအနက်ပြောပါရယ်။တူရကီနိုင်ငံအစ္စတန်ဘုလ်မြို့တော်ရှိဆော်ဒီကောင်စစ်ဝင်ရုံးမှာအောက်တိုဘာလကခါရှိုဂီအသက်ခံရမှုနဲ့ပတ်သက်ပြီးဘသူတက်တယ်လဲဆိုတာကိုထုတ်ဖော်စုံစမ်းပေးဖို့အမေရိကန်အောက်လွှတ်တော်ကတောင်းဆိုထားတဲ့နောက်ဆုံးကန့်သတ်ရဖြစ်တဲ့ February 8ရက်ကျော်လွန်ခဲ့ပေမဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ဖို့အမေရိကန်ကဆက်လက်လှုပ်ဆောင်သွားမယ်လို့ Hungary နိုင်ငံ Budapest မြို့တော်ရှိအမေရိကန်တန်ယုံမှဝန်ကြီး Pompeo ပြောခဲ့ပါတယ်။ Washington Post သတင်းစာမှာစောင်းပါရှင်တဦးဖြစ်တဲ့ Khashoggi ဟာ Saudi အရှင်မင်းသား Mohammed bin Salman အကြောင်းကိုဝေဖန်ရေးသားခဲ့သူဖြစ်ပါတယ်။သူ့ရဲ့အလောင်းရုပ်ကြွင်းကိုတော့ယနေ့တိုင်ရှာဖွေတွေ့ရှိနိုင်ခြင်းမရှိသေးပါဘူး။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တာကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် February လစနေနေ့ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ကြိမ်မြောက်ပြည်ထောင်စုနေ့ဖြစ်ပြီးဒီပြည်ထောင်စုနေ့မှာမြန်မာနိုင်ငံတလောမှာဂုတိငင်းချမ်းမှုတွေမရသေးပဲတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာမို့အားလုံးကစိတ်ပျက်နေကြပါတယ်အင်္ဂလိပ်ကိုလိုနီခေတ်လောက်ကမြန်မာလွတ်လပ်ရေးချိုးဖောက်စဉ်ကာလ1948ခုနှစ်မှာမြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒေသခေါင်းဆောင်တွေပင်လုံမြို့မှာရရှိခဲ့တဲ့သဘောတူညီချက်အရတောင်တန်းမြေပြန်ပေါင်းစည်းပြီးပြည်ထောင်စုမြန်မာနိုင်ငံတော်ဖြစ်တည်ဆောက်ဖို့အတွက်ဆုံးဖြတ်ခဲ့ကြတဲ့ February 12ရက်နေ့ကိုပြည်ထောင်စုနေ့ဖြစ်နဲ့သတ်မှတ်ခဲ့တာဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးပြည်ထောင်စုရဲ့လို့ပေါ်ပေါက်လာတာ82နှစ်ပြည့်သွားပေမဲ့မြန်မာနိုင်ငံတွင်မှီတင်းနေထိုင်ကြတဲ့တိုင်းဒေသပြည်သူတွေနဲ့မြေပြန်နေပြည်သူတွေကြားကွာဟချက်တွေကကြီးမားစွာရှိနေစေပဲလို့မြင်နေသူတွေရှိတယ်လို့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့ပေါ်ပေါက်လာရတဲ့တိုင်းဒေသတွေပါစုပေါင်းပါဝင်ဖွဲ့စည်းထားတာဖြစ်ပေမဲ့တောင်တန်းဒေသတချို့မှာဆက်ဆံမှုဟာကွာခြားကွာဟချက်တွေရှိနေစေပဲဖြစ်တယ်လို့ပြည်내ဒေသခံတချို့ကမြင်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးနောက်တစ်နှစ် 1948 January 4ရက်နေ့မှာမြန်မာနိုင်ငံဟာအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်တဲ့ပြည်ထောင်စုမြန်မာနိုင်ငံရဲ့လို့စတင်ခဲ့တာဖြစ်ပါတယ်
။2016ခုနှစ်ဩဂုတ်လနဲ့အောက်တိုဘာလအတွင်းစင်ကာပူမှာတွားရောက်လုက္ကိုင်းတဲ့မြန်မာအိမ်အကူမတ်ဖြူဖြူမာကိုလူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်ခဲ့တဲ့အသက်39နှစ်အရွယ်လင်ဒါစီယန်လိုင်းစင်းနဲ့ခင်မွန်ဖြစ်သူလင်ထွန်းလန်44နှစ်တို့ကိုစင်ကာပူတရားရုံးကထောင်ဒဏ်ကျခံဖို့တနင်္လာနေ့ကစီရင်ချက်ချခဲ့ပါတယ်။ဇနီးဖြစ်သူကိုတော့3နှစ်ချမှတ်ခဲ့ပြီးခင်မွန်သူကိုတော့ထောင်ဒဏ်သတင်း6ပတ်ချမှတ်ခဲ့ပါတယ်။
နေပြည်တော်မှာရှိတဲ့လွှတ်တော်အဆောက်အဦမှာ drone ရန်လွှတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားအာတာဒက်စ်လက်စ်ကိုမြို့နယ်ရဲစခန်းကဖမ်းဆီးထားတယ်လို့ပြင်သစ်တန်ရုံကတနင်္လာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိတီးဆဲဥပဒေအရအခုလို drone ရန်လွှတ်တင်လို့အဖမ်းခံရသူဟာထောင်ဒဏ်ပြစ်ဒဏ်၃နှစ်အထိကြာခံရနိုင်ခြေရှိနေပါတယ်။အသက်28နှစ်အရွယ်ပြင်သစ်အမျိုးသားအာတာကို February 9ရက်ချက်တပရီနေ့ကလွှတ်တော်အဆောက်အဦကိုဖျက်ပြန်ဖို့အတွက် drone ရန်ကိုလွှတ်တင်ခဲ့တာဖြစ်ပြီးသူ့ကိုအခုထိဖမ်းဆီးထိန်းသိမ်းထားဆဲဖြစ်ကြောင်းပြင်သစ်တန်ရုံကပြောပါတယ်။သူ့ရဲ့မိသားစုဝင်တွေစီကိုအကျိုးကြောင်းဆက်သွယ်ပြောဆိုထားပါတယ်လို့လည်းပြောပါတယ်။သူဟာနေပြည်တော်ဝင်းတွင်းကကျိုးရတာအမှတ်နှစ်နာကနေ drone ရင်ကိုလွှတ်တင်ခဲ့တာဖြစ်ပြီးသူ့ကိုဥတ္တရတီရီမြို့နယ်ရဲစခန်းဖရဲကုန်းမြို့မှာရဲစခန်းတို့ကနေပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှင်းတဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။သူလွှတ်တင်ခဲ့တဲ့ drone ဟာတရားမဝင် DJI အမှတ်တရစိတ်ပါအမျိုးအစားဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။2018အောက်တိုဘာလတုန်းကလည်းစင်ကာပူသတင်းတောက် တိုင်ဦးနဲ့မလေးရှားသတင်းတောက်တဦးတို့ဟာမြန်မာသတင်းတောက်ဦးအောင်လိုင်းဆိုးနဲ့အတူတူရကီက TRT သတင်းဌာနအတွက်မှတ်တမ်းရုပ်ရှင်ရိုက်ကူးဖို့ drone ရဲ့လွှတ်တယ်မှုနဲ့အဖမ်းခံရတဲ့ပြင်သူတို့ရဲ့ကောင်းမောင်းသမားဦးလှတင်မှာအဖမ်းခံခဲ့ရတာပါ။တားမြစ်မှုတွေရှိနေတဲ့ဂျားကပဲပြင်သစ်နိုင်ငံသားအနေနဲ့ခုလိုဘာကြောင့် drone လွှတ်တင်ဖို့စူးစမ်းခဲ့ရဆိုတာတော့မသိရသေးပါဘူး။
ဒုက္ခသည်ဘလုံးသမား Hanky L RV ကိုဗရိန်းနိုင်ငံကိုလွှဲပြောင်းအနံဖို့ကိုထိုင်းနိုင်ငံကပယ်ချလိုက်ပြီးသူလက်ရှိနေထိုင်ရာအော်စတြေးလျနိုင်ငံကိုပြန်ခွင့်ပြုလိုက်ပါတယ်။2014ခုနှစ်ကဌာနေဗရိန်းကနေထွက်ပြေးလာတဲ့ Hanky L RV ကိုဖမ်းဆီးဖို့ဗရိန်းအစိုးရကတောင်းခံခဲ့တဲ့မြစ်တာရက်ခံချက်ကိုပြန်ရုပ်သိမ်းခဲ့တယ်လို့နိုင်ငံတကာရဲတပ်ဖွဲ့ Interpol ကအကြောင်းကြားခဲ့တဲ့အတွက်ကြောင့်ထိုင်းတရားရုံးက LRB ကိုရဲ့အမှုကိုတလင်းလာနေကပယ်ချပေးခဲ့တာဖြစ်ပါတယ်။အသက်25နှစ်အရွယ် LRB ကမဲလ်ဘုန်းီကိုပြန်ဖို့အင်ကာနဲ့အစောပိုင်းကထိုင်း Airways လေယာဉ်ပေါ်ကိုတက်ခဲ့တာဖြစ်တယ်လို့ Rider သတင်းမှာဖော်ပြထားပါတယ်။ကျေးစားဘောလုံးသမားဖြစ်တဲ့ LRB ဟာထိုင်းနိုင်ငံမှာပြားရီစံခရီးထွက်စဉ် November လ29ရက်နေ့ကဖမ်းဆီးခြင်းခံခဲ့ရတာဖြစ်ပြီးထိုစဉ်ထဲကထိမ့်သိမ်းခံထားရတာဖြစ်ပါတယ်။အခုလိုသူ့ကိုဖမ်းဆီးထားတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုကိုလည်းခံခဲ့ရတာဖြစ်ပါတယ်။နိုင်ငံတကာအစိုးရတွေအပြင်နိုင်ငံတကာလူအဖွဲ့အစည်းတွေရဲ့လူအဖွဲ့အစည်းတွေနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ပြီးသူလွတ်မြောက်ရေးအတွက် FIFA ခေါ်ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ကအခုလိုသူလွတ်မြောက်မှုအတွက်ဝမ်းသာကြောင်းပြောပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆွင်ထွေးတို့ကကြေညာခဲ့ကြတာပါ။အခုတော့သတင်းလွှာတွေကိုကြားပါတော့မယ်။ဒီနေ့ရဆိုလို့ရှိရင်82ကြိမ်မြောက်ပြည်တော်စုနေ့ဖြစ်ပါတယ်။ပြည်တော်စုအတွင်းတိုင်းသားတွေနဲ့မြန်မာအစိုးရစစ်တပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကတော့ပြည်တော်စုနေ့တဝိုက်မှာကိုပဲတောက်လျှောက်ဖြစ်ပွားနေလို့မြန်မာနိုင်ငံရဲ့ညီညာရေးအခြေအနေကတော့မကောင်းဘူးဆိုတာထင်ရှားနေပါတယ်။နှစ်ပေါင်း80ကျော်လာခဲ့ပြီမဲ့လည်းတိုင်းသားတွေကြားမှာညီညာရေးမရနိုင်တဲ့အပေါ်တော်တော်များများကလည်းစိတ်ပြစ်နေကြပါတယ်။ဒါပေမဲ့လည်းအစိုးရကအကောင်မျှော်လင့်လို့ရနိုင်မဲ့အချက်တချို့ရှိနေတယ်လို့မြင်တဲ့သူတွေကလည်းရှိနေပါတယ်။ပြည်ပရောက်တိုင်းသားအချို့ရဲ့အမြင်တွေကိုသိနိုင်ဖို့ကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ပြည်တော်စုနေအကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းနဲ့စကြင်ပါတယ်။ပြည်တော်စုနေအကြောင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းနဲ့ပဲစကြင်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုပြီးမကြခင်မှာပဲတိုင်းသားချင်းချင်းညီညွတ်ကြဖို့ပြောဆိုခဲ့တဲ့တိုင်းသားချင်းချင်းညီညွတ်ကြဖို့ဗိုလ်ချုပ်ပြောခဲ့တဲ့မင်းကုန်းမှာ
တိုင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော့လည်းပဲဘယ်ပါတီချက်ချက်ဘယ်ဆိုးရလုံးလုံးဖားတဲ့တိုင်းပြည်ဖြစ်နေပါတယ်ကျွန်တော်ပြောချင်
မြန်မာပြည်လွတ်လပ်ရေးရဖို့တိုင်းသားတွေညီညွတ်မှုရှိကြောင်းပြသခဲ့တဲ့ပင်လုံစာချုပ်ချုပ်ဆိုခဲ့တာဟာဒီကနေ့ဆိုရင်82နှစ်တင်းတင်းပြည့်ခဲ့ပါပြီ။အခုချိန်ထိဗမာတွေကြီးဆိုးတဲ့တပြည်တော်နိုင်ငံလိုဖြစ်နေတယ်လို့ခန်းစားနေရတဲ့အကြောင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ပြည်ထောင်စုဆိုတာပြည်ထောင်တွေစုထားတဲ့နိုင်ငံပါ။ပြည်ထောင်စုထဲမှာပါတဲ့ပြည်ထောင်တွေအားလုံးတန်းတူညီမျှရှိရမယ်ဗျာ။ဘသူကဘသူ့အပေါ်မှာမရှိရဘူးရဆရာရှိရင်တန်းတူညီများရရမယ်ပေးဆရာရှိရင်လည်းတန်းတူညီများပေးရမယ်အခုဟာကနာမည်ကတော့ပြည်ထောင်စုမြန်မာနိုင်ငံလို့ပြောပြီးတော့အနှစ်သာရမရှိတဲ့ပြည်ထောင်စုလို့ဖြစ်နေတယ်မြန်မာပိုင်တပြည်ထောင်လို့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ဂျန်နဲ့ပြည်ထောင်တွေကပမာအောက်မှာရောက်နေတယ်လို့ပဲလို့ခံစားမိတယ်ဗ
ျပြည်ထောင်စုအခြေအနေကတော့အခုလက်ရှိအစိုးရလက်ထက်မှာပို့ပြီးတော့ဆိုးလာနေတယ်လို့မြင်တဲ့သူကတော့ဂျာမနီနိုင်ငံရောက်ဘာလင်တက်တိုမြမရေးရာကတိကဟောင်းရခိုင်မျိုးသားဥက္ကမောင်စောပါ
ဒီခုလက်ရှိ NLD အစိုးရခင်ဗျာပြည်တော်စုကဦးသိန်းစင်အစိုးရခေတ္တတော်ပို့ဆိုးလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာရခိုင်ပါတီရှမ်းပါတီတွေကအများဆုံးအနိုင်ရတယ်သူတို့လုံးဝအစိုးရဖောက်ကမပြီးဘူးဘဟုကနေခံလိုက်တဲ့လူတွေကသူတို့အစိုးရနဲ့သူတို့ဘဟုချုပ်ကင်ဘူးနောက်တစ်ချက်ကပြည်နယ်သားတွေရဲ့ဆန္ဒကိုမယူဘဲနဲ့နေရာတကာမှာဗိုလ်ချုပ်အောင်ဆန်းရုတ်ထူရှောက်လုပ်တယ်ဒီရကမှာဘူဂျွန်ဆန်တရာတွေပါလေလျှောက်လို့တယ်ဘူဂျွန်ဆန်တရာဗမာပြည်ရဲ့သက်သာရေးပြည်သူကပါလူတိုင်းလေးစားပါတယ်ဒါပေမဲ့ပြည်နယ်တွေမှာသွားလုပ်မယ်ဆိုရင်တော့ဥပမာမွန်ပြည်နယ်၆တုံတရာအလုံးဝိုင်းဆန္ဒပြနေကြတွေကိုအတင်းဘူဂျွန်ဆန်တရာဆိုပြီးလွတ်ဖြစ်တယ်ပြည်စီယာနာမည်တွေတပုံကြီးပဲဗမာရာဇဝင်တွေမှာပါနေတဲ့မွန်တွေရာဇာတိတွေတို့တမစီကြီးတို့တမင်ပရန်းတို့မွန်တွေကိုမင်းတို့စစ်ချက်ပေးလိုက်ပါတခုဆိုရင်မွန်တွေဘယ်တော့ဝန်တာသွားမလဲ Now who money to near the car can be near by the Ragoma Bojan San Yotu Tavan Maputo Soviet and I don't mean sure. And I had that beyond Zuya and this are the one machine.
Pagan Pitu Bojan Sanga Usa Miro, Penlon Sajone, Dianari, Nino Jow, Piatan and Gabi Mele, a good chain tea, Dianari ne Ocho Dureja, Pile Mure, Mian and Delo, the Mipitu, Don San Sujiga Usa Miro, Nasati Yazu Penon Sorago, Giovanni Bari, Dimele Tujare, Pile Mure, Pimlare Bo, Amlu, Amia, Pimure, Sinibari, Penlon Sajogo, a count him upon I look, the man and Manjanga me Pinilalo.
ดอกเตอร์สังทวยมองก็ต้องตัดไปเลยปีนลงสาชกเจ้ามุโลที่ปีทองสุนีสุดาพิจารณาไอ้ปีนลงสาชกอัดใจมันไล่นาบุสุเองเลยปีทองสุเลยเจ็บบาปีปีนลงสาชกอัดใจอากาศเทพพอแม่ตั้งตุนีเนี่ยปีแม่ลุลละสว่ากูไปอุชกไปคืนเดียวชิเม่สุเองตอนนี้เลยชิมาหมดแล้วจนเราปีทองสุเนี่ยมาในงานเลยอัดใจไปสิเลยปีทองสุในงานพิจิตร อีชั้นตายอะไรนั่งพิลาในเดลูจโนมยันเลยดับเบิ้ลแม่กูต้องนี่เลยนั่นสัตย์ยาสูบเป็นลงยีลาค่ะนั่นสัตย์ยาสูบเป็นลงแต่ที่กูมุกอากงอัตเทมาพอบุสอยเองปีทองสูมาเป็นรูมังเงินชันยียานายเมลูจโนมาทิมอุกมังสกัดรอดสันสุจีจูบันนี่เลยนั่นสัตย์ยาสูบเป็นลงกูแต่ปีรออาเมียบ่าว
ที่บีรออมีเลยไม่ต้องจะนอนมาเที่ยวโอเคบ้าจังมาเลยขมิ้นเบ้เช่จังมาเลยปุ๊บจะอ่านสักคิดดูมาแล้วปุ๊บจะอ่านสันที่เอาเช่ตุลุลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล
ငံခန်းဖာစာတန်လဲပါဝင်ပါတယ
်အရင်တော့လည်းမြောက်ပြစံတောင်းပုံစံလိုပေါ့နော်ဒီတော့သူနေကကျွန်တော်တို့တိုင်းတဲ့တွေဝစ်စုံဝခိုင်းစင်ပေါ်တက်ကခိုင်းအဲ့လိုပဲရှိတယ်အခုလည်းအဲ့လိုပါပဲ
ပြည်တော်စုဆိုတာကိုစိတ်ဝင်စားတော့ပဲတီးကြလွတ်လပ်တဲ့ကချင်နိုင်ငံထူထောင်ဖို့ကိုတော့ဆုံးဖြတ်ထားပြီလို့ခန်းဖာစာရန်ကဆက်ပြောပါတယ
်အရင်တော့ကျွန်တော်တို့ဘိုးဘွားတွေပေါ့နော်1948ဖေဖော်ဝါရီ12ရက်နေ့မှာပန်းလုံစာချုပ်ကိုချုပ်တဲ့ချိန်တုန်းကဆိုလို့ရှိရင်သူတို့ရဲ့ရီမန်းချက်တွေကအရန်အသေးပေရှိတယ်ခင်ဗျာ။ဗမာပြည်လူလက်ရေးရပြီးတဲ့နောက်မှာကျွန်တော်တို့တိုင်းဒေသအချင်းချင်းငင်းချမ်းစွာအတူနေဆိုင်ကြီးမှာတန်းတူညီရတဲ့ပြည်ထောင်စုတည်ထောင်ဖို့ဆိုတဲ့သူတို့ရဲ့ရည်ရွယ်ချက်ကိုသူတို့ကလှုပ်ထားခဲ့တယ်ခင်ဗျာ။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာပြည်ထောင်စုကနေပခိုးချုပ်ကင်တဲ့ပြည်ထောင်စနစ်ကိုရောက်သွားတော့အဲ့ဒီပြည်ထောင်စုဆိုတဲ့ဝေါဟာရကအထိပ္ပယ်မရှိဘူးဖြစ်သွားတယ်။အဲ့ဒါကြောင့်လည်းကျွန်တော်တို့အချင်းတို့မျိုးတွေကတော့အခုလွန်ခဲ့တဲ့ဇန်နဝါရီလထိုင်းနိုင်ငံချင်းမိုင်မှာနိလခန်လုံးကြရခင်ဗျ။အားလုံးသဘောတူတဲ့အချက်ကတခုကတော့ကျွန်တော်တို့လွတ်လပ်တဲ့အချင်းနိုင်ငံတည်ထောင်မယ်။အဲ့ဒီအချင်းနိုင်ငံဟာပြည်သူတွေပေါ်မှာအချုပ်ချာအာဏာအားလုံးထားတဲ့လွတ်လပ်တဲ့အချင်းနိုင်ငံတို့တည်ထောင်ဖို့ဆိုပြီးမှကျွန်တော်တို့တွင်ညီတဲ့သဘောတူချက်ကိုရခဲ့ခင်ဗျ။အဲ့ဒါကိုကြည့်ချင်ရပြီကျွန်တော်တို့ဟာဒီကျွန်တော်တို့ရဲ့ဘိုးဘွားတွေကြိုးစားခဲ့တယ်90နှစ်တိုင်အောင်ကျွန်တော်တို့ကအတူနေထိုင်ဖို့ကြိုးစားခဲ့တာအခုအချိန်ကြီးမဖြစ်နိုင်ဘူးဆိုတာကအဲ့ဒါကြောင့်အရင်တုန်းကကျွန်တော်တို့ဒီဒူလက်ရေမရခင်ကအချိန်ဒီအတိုင်းကိုကျွန်တော်ပြန်သွားမယ်ဆိုပြီးမှအဲ့လိုမျိုးဒီဘိုးတူချက်ရခဲ့ခင်ဗျဒူလက်တဲ့ချင်းနိုင်ငံတော်တည်ထောင်ဖို့ပဲကျွန်တော်တို့ကစိတ်ဝင်စားတော့တယ်ခင်ဗ
ျဒေါက်တာဆိုင်းထွေးမောင်ကတော့စိတ်ပြတ်ဖို့ကောင်းတဲ့အချိန်တွေကြာမှာပဲအကောင်းဘက်ကမျောလင့်နိုင်မဲ့အချက်တချို့တော့ရှိနေသေးတယ်လို့မြင်ပါတယ
်အစိုးရကအကောင်းချီမယ်ဆိုရင်တော့တိုက်ပွဲတွေကြားထဲမှာဆွေးနွေးဖို့ရန်အတွက်ကမ်းလှမ်းမှုတွေရှိတယ်ဆွေးနွေးနေကြတယ်ဒါနိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလမ်းနဲ့ဖြေရှင်းမယ်ဆိုတဲ့လမ်းကြောင်းပေါ်မှာသူတို့ရောက်နေကြတယ်ဆိုတာကျွန်တော်တို့အနေနဲ့แน่แน่လေးတော့မျှော်လင့်ချက်ရှိတယ
်တိုင်းသားတွေချင်းချင်းကြားယုံကြည်မှုတကယ်ရရင်ပြည်တော်စုဆိုတာတကယ်ဖြစ်လိမ့်မယ်လို့ဥက္ကမောင်စောကယုံကြည်ထားပါတယ်တကယ်တော့ယုံကြည်မှုရဖို့ဆိုတာကလူ့အဖွဲ့အစည်းမှာအခက်ခဲဆုံးကိစ္စတစ်ခုပါနှစ်ပေါင်း82နှစ်အထိမရနိုင်သေးတဲ့ဒီယုံကြည်မှုကိုဘယ်လိုတည်ဆောက်ရင်ဖြစ်နိုင်မလဲဆိုတာကတော့အဓိကအကြဆုံးမေးခွန်းဖြစ်ပါလိမ့်မယ်
ရရှိမြန်ခင်ဗျာအခုလာမဲ့ဖေဖော်ဝါရီလ12ရက်နေ့ဟာမြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းဒေသခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြည်တော်စုတရပေါ်ထွန်းရေးပြည်လုံးစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်82နှစ်မြောက်ခဲ့ပြီမဲ့တိုင်းဒေသအဖွဲ့အစည်းတွေကဒန်းတူရေးနဲ့ကိုပိုင်ပြတန်းခွင့်တွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါပြည်လုံးစိတ်ဓာတ်ကိုအရင်ပြုပြီးတော့ဒုတိယပြည်လုံးညီလာခံဆိုပြီးတော့လက်ရှိဆွေးနွေးကလည်းဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါတိုင်းဒေသတွေလူလာကြတဲ့ပြည်တော်စုတည်ဆောက်ရေးမှာဘလို့အခက်အခဲတွေရှိနေလဲ ဖြစ်နိုင်ခြေအလားအလာခေါင်းတွေကဘလောက်ရှိသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်စနီမီမြန်လူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကြိုးပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12392382555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
။ယခင်စစ်ဘေးဒုက္ခတွေအတွက်အရေးပေါ်အင်းနဲ့အားနဲ့လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ဆို့နေမယ့်အစားနိုင်ငံတော်ဆိုးရနဲ့တက်မတော်တို့ပူးပေါင်းပြီးတော့နီလန်းရှာဖွေပြီးတော့ကုညီကြဖို့ ANP ရခိုင်မျိုးသားပါတီကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကအရသာရခိုင်တိုင်းသားတွေအပေါ်မှာဖိနှိပ်မှုတွေအပြင်းထန်ရှိနေသလိုစစ်နယ်ရိခာနဲ့လူသားချင်းစာနာမှုကုညီတွေပေးလို့မရအောင်ပိတ်ဆို့ထားတဲ့အကြောင်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကနေထုတ်ပြန်တဲ့တင်းနာနေကထုတ်ပြန်တဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့ဒီရခိုင်စစ်ဘေးဒုက္ခတွေရေးဆောင်ရနေတဲ့ ANP ပါတီရဲ့ဒုက္ခဥခိုင်ပြည်စိုးကိုမတ်အင်ဂျင်နီယာဆက်သွယ်မင်းမြန်တော့ဥခိုင်ပြည်စိုးကအခုလိုစပြီးတော့ပြောပါတယ
်ဒီတော့အောက်ဆက်ကြောက်ကိုကနာယောရတဲ့တောင်ပေါ်တော့အဒီနီယာပုံခုမှာကအသက်ကြီးတွေတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်ဒီအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့မြောက်ဦးလေးမှာဖြစ်တယ်။ဥစားနိုင်ငံတကာအဖွဲ့အစည်းတွေကဟောကူညီထောက်ပံ့လို့မရဘူး။ဒါကတော့သိကြတယ်။တခြားတခြားရခိုင်လူမျိုးအဖွဲ့အစည်းတွေလည်းအကုန်လုံးနေရာကိုတော့မရောက်နိုင်ဘူး။အဲ့တော့ကျွန်တော်တို့ပါတီကတော့အတန်းနဲ့ဆုံးဟာကူညီရတော့ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကလည်းဒီနောက်များတဲ့ဒုက္ခတွေတွေကိုကြားတော့ကျွန်တော်တို့လည်းမတတ်နိုင်ဘူး။အဲ့လိုဆိုလိုတာကတော့ဟာကူအချင်းလေးဒီလိုပုံပန်းကြရတာတော့ပုံပြီးတော့ဆိုးလာနိုင်တဲ့သဘောလက္ခဏာတွေရှိကြတယ်လေ
အဲ့ဒီမှာတိုက်ပွဲတွေဖြစ်နေတဲ့နေရာတွေကရွာတွေကနေပြီးတော့ဒီရွာသူရွာသားတွေပေါ့နော်ရွာကန်ဒေသခံတွေကိုစစ်တပ်နဲ့အခုလိုစစ်တပ်ဘက်ကနေပြီးတော့သူတို့ဖမ်းဆီးနေတဲ့အခြေအနေကဘယ်လောက်ထိဆိုးလဲရှင် AI အဖွဲ့ရဲ့ထုတ်ပြန်ချက်မှာဆိုရင်ဒီဖိနှိပ်တဲ့ဥပဒေနဲ့ရွာသားတွေကိုဖမ်းဆီးနေတယ်ဆိုတဲ့အခြေအနေကတကယ်ကိုစိုးရိမ်စရာကောင်းတယ်လို့ပြောထားပါတယ်ရှင်
အဲ့ဒီကအခုကျွန်တော်တို့ဒီလောက်လေပုံစံနဲ့ရှိဦးရှိတယ်ခင်ဗျာ။ပုံစံနဲ့ရှိဦးဆိုတော့ကျွန်တော်တို့ပြည်ထဲဟာပဲရှိတယ်ပေါ့နော်။တခြားတခြားမျိုးနယ်တွေမှာအပင်းမဦးရှိတယ်မဟုတ်ဘူး။ကျွန်တော်တို့ကတော့ထောင်ကိုရောက်တဲ့ဆင်းရဲမှာဖြစ်တယ်ရေးဆက်ဆံကိုရောက်တဲ့ဆင်းရဲနောက်ပဲပြည်တာကိုအဲ့တော့ကျွန်တော်တို့ထင်ပါတယ်တခြားတခြားရွာတွေမှာကိုးသွားတဲ့ကြံရဘူးအဟလည်းလိုကြားတယ်ခင်ဗျာလေ။ဒါမဲ့တိတိကျကျတော့ကျွန်တော်တို့မပြည့်နိုင်ပါဘူး။အရှိတမ်းနေတဲ့မှာဖန်စီအထာရခလေးရှိတယ်အဲ့တော့ကျွန်တော်တို့ခမ်းမန်းလာတော့ဒီ5960နောက်တော့လုံးလုံးရှင်ဖန်စီခံထားတာရှိတယ်လို့ကျွန်တော်တို့အကြံကျေးပုံသက်ပါတယ်
သူတို့ကအခုဘာအမှုတွေနဲ့ဆွဲချက်တင်ခံရလဲရှင
်ကျွန်တော်တို့ရာလုံးကစစ်ကွန်ပြီးဆိုတော့ပုံရနယ်လက်စားပြီးတော့ညီမကြီးတို့ရှိတာပေါ့နော်အဲတော့တရားစီရင်ရမှုရှိသေးတယ်
။ဟုတ်ကဲ့
အရှုံးလူတွေဆိုတော့ရင့်တယ်နေပြီ
။ကုတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာဟိုစစ်ဘေးဒုက္ခတွေတွေအတွက်ပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအစားအသောက်တွေပေါ့နော်တကယ်ကိုအရေးပေါ်အကူအညီတွေလိုအပ်နေတဲ့နေရာတွေကိုအခုဒီမြန်မာစစ်တပ်ဘက်ကပိတ်ထားတယ်ဆိုတော့နိုင်ငံတကာဒီကြက်ချင်းဒီဖွဲ့စည်းလူဟာမျိုးတွေလည်းသွားလို့မရဘူးဆိုတော့ဒီလိုအနေအထားမှာ ANP အနေနဲ့ရောဘယ်လိုကူညီနိုင်မလဲဒုက္ခတွေဟိုအကူအညီပေးနိုင်အောင်ဘာတွေလုပ်တင်လဲရှင်
ကျွန်တော်တို့ ANB အနေနဲ့သာတို့ခါပွားစီရရှိလို့ရှိရင်တက်ဆိုင်ရကျွန်တော်တို့ပြည်နယ်သက်တူကိုစလေတယ်မှတ်တဲ့အားရခိုင်မျိုးသားပါတီကအဒီဒေသအကုန်လုံးမှာရှိတယ်လေတကယ်ဖြစ်တဲ့ဒေသတွေမှာရခိုင်မျိုးသားပါတီမျိုးနွယ်ကော်မတီကအကုန်လုံးရှိတယ်အပြည်နယ်သက်တူကိုစလေကျွန်တော်တို့ကိုစလေလို့ရှိတယ်အဲ့တော့တခြားတခြားကိစ္စတွေအခက်အခဲရှိလို့ရှိရင်တို့ခါတက်ဆိုင်ရဒေသအနာပင်တွေကိုအကျုံးချပြီးတော့အဲ့ဒီဆိုင်ဘုံပါတီအနေနဲ့အဲ့ဆိုင်မရခတဲ့ရောင်းပို့တဲ့အနေထားရရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ပို့တယ်ဆိုတဲ့ဟာကနည်းနည်းလေးပဲတတ်နေပါတယ်။အဲ့တော့ကျွန်တော်တို့ကဒီတကယ်ကိုအရှူပေးမဲ့ပုံပို့တယ်ပေါ့နော်။အဲ့တလို့ဒီအနေအနကူနေတဲ့လူငယ်တွေကအဖွဲ့အစည်းတွေဟာမျိုးကိုဟိုများများစွာစွာအရှူစေရှင်တယ်။လို့ရအောင်လေဘလို့နည်းနည်းတွေနဲ့အလုံးကောင်းမလို့ဆိုတဲ့ဟာမျိုးပေါ့နော်။အဲ့တော့ဆိုလိုတာတော့ခါနိုင်ငံလိုအစိုးရဘက်ကဒီတက်မတော်ဘက်ကဟောပါအင်းကဒီစစ်ဘေးဒုက္ခတွေတွေကိုဟောတက်လက်ဆုံးနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပေါင်းဆောင်ရပြီးတော့ဒီထောက်ပံ့လို့ရှိရတဲ့အကောင့်ဆုံးအနေထားတစ်ခုကိုရောက်နိုင်တယ်ဆိုတာတော့ခါကျွန်တော်တို့သဘောပေါက်ပါတယ်
အဲ့ဒါကတော့ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ဒီတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအကူအညီတွေကိုပိတ်ဆို့မဲ့စာအစိုးရနဲ့စစ်တပ်ပူးပေါင်းပြီးတော့နီလန်းရှာဖွေပြီးကူညီကြဖို့ရခိုင်မျိုးသားပါတီ ANP ကနေပြီးတော့တိုက်တွန်းလိုက်တဲ့သတင်းမက်အင်ဂျင်နိုင်တင်ပြခဲ့တာဖြစ်ပါတယ်အခုမြန်မာပြည်ကဒီအေယာဝတီလပိုင်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရဲ့ပင်မမြစ်ကြီးဖြစ်တဲ့အေယာဝတီကိုအစွဲပြုပြီးတော့နာမည်ပေးထားတဲ့အေယာဝတီလပိုင်နေဟာမြို့တုံးတော့မဲ့ရှားပါတရိษံမျိုးစိတ်တွေဖြစ်နေပါလေဒီအေယာဝတီမြစ်ကြီးထဲမှာတော့အခုဆိုလို့ရှိရင်အေယာဝတီလပိုင်က86ကောင်လောက်ပဲရှိတော့တယ်လို့ဒီတော်ရိုင်းတော်ဘဝထိန်းသိမ်းရေးအဖွဲ့ WCS ကပြောပါတယ်အရင်တော့က69ကောင်လောက်ပဲကျန်ခဲ့တော့တဲ့ခြေနေကနေပြီးတော့အခုနောက်ပိုင်းမှာနည်းနည်းချင်းဒီတိုးလာခဲ့တာဟာဒေသခံတန်ငါးတွေတွေနဲ့လက်တွဲလှုပ်ဆောင်ခဲ့တဲ့တော်ရိုင်းတော်ဘဝထိန်းသိမ်းအဖွဲ့ကိုကျေးဇူးတင်ရမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Kevin Ankosh ပြောတဲ့သတင်းလောက်ကိုတော်ခင်မျိုးသက်ပြောပြပါလိမ့်မယ
် ARI မြချောင်းနဲ့ငါးဖက်မိအသက်မွေးရတဲ့တန်ငါးတဲ့တချို့အတွက်ဒီလပိုင်းလေးတွေနဲ့ပဲတသက်လုံးလက်တွဲပြီးလောက်ကန်ခဲ့ရတာဖြစ်ပါတယ် ARI မြို့ဝကျွန်းပေါ်ဒေသကတန်ငါးတဲ့ဥမောင်လေးကတော့ပိုက်ကွန်ကိုရေထဲပြင်မချခင်လှေကိုခောက်ပြီးသူ့ငါးဖန်ရမှာအကူအညီရတဲ့လပိုင်းလေးတွေကိုခေါ်လိရှိပါတယ်
ယာဝတီလေးမန်နေဟာလူတွေရဲ့အကျိုးပြုမှုပေါ့နော်ဒီဒါလည်းတပြူပေါ့နော်ဒါမိတ်ဆွေတဦးရဲ့ဦးကြီးစောင့်ရှောက်မှုပေါ့အဲဒါလေးတွေလည်းပါနေခဲ့တယ်ပေါ့နော်ကြောင်းမှုနှစ်ဦးနှစ်ဖက်တလုံးတဦးပေါ့တဦးပေါ့နော်စိတ်ဝင်စားမှုဟိုချစ်မြတ်နိုးမှုနားလည်မှုတွေနဲ့အလုံးလုံးနေကြတယ
်လပိုင်းတွေဟာတွေ့ရခဲ့တယ်လို့ဂုခင်မှာတိတ်ကိုရှားနေပါပြီ ARI မြစ်ထဲမှာတော့86ကောင်လောက်ရှိမယ်လို့မှန်းပါတယ်လပိုင်းအကောင်ရင်ခုလိုနဲသွားရတာကလည်းလျှက်စစ်တဲ့ရေထဲကိုလှုပ်ပြီးငါးဖန်းတာနဲ့ပိုက်စိတ်ချပြီးဖန်းတဲ့လူသားတွေကြောင့်လို့အေယဝရီလပိုင်းရှင်တန်ရင်စီမံကိန်းကကိုချစ်ထူးဝေကပြောပါတယ
် The main danger for the Aori dolphin is electric fishing so far
အေယဝရီလပိုင်းတွေအတွက်အများအကြီးဆုံးကလျှက်စစ်တဲ့လှုပ်ပြီးတော့ငါးဖန်းတာပါငါးတွေမကပဲတစ်ခါတလေလပိုင်းတွေပါတက်လိုက်ပြီးတော့တေကုန်ပါတယ်ဒါလည်းမကသေးပါဘူးလျှက်စစ်တက်လှုပ်ငါးဖန်းတဲ့နေရာကနေလပိုင်နေရှောင်းတိန်နိုင်နေထားအောင်သူတို့စားကြမဲ့ငါးတွေအကုန်လုံးတေကုန်တော့စားစရာမရှိပဲဖြစ်သွားတတ်ပါလေ
ကိုချစ်ထူးဝေတို့ရဲ့ ARD လပိုင်ရှင်တန်ရေးစီမံကိန်းအဖွဲ့နဲ့အစိုးရရဲ့ကင်းလှည့်အဖွဲ့အပြင်ဒေသခံတန်ငါးတဲ့တွေပါမြစ်ထဲမှာစောင့်ကြည့်မှုတွေတိုးလာတဲ့အတွက်လပိုင်လေးတွေကိုကယ်တင်နိုင်ခဲ့တယ်လို့လည်းပြောပါတယ
် electric fisherman whenever we they saw the boat like they they run away
ကျွန်တော်တို့ရဲ့လေတွေကိုမြန်မာနဲ့လျှက်စစ်နဲ့ငါးဖက်မဲ့သူတွေထွက်ပြေးကြပါတယ်အဲဒါကြောင့်လျှက်စစ်နဲ့ငါးဖက်နာတွေတိတ်မရှိတော့ပါဘူးချိန်ထဲမှာပဲလပိုင်အကောင်ကြီးကလည်းပိုတိုးလာပါတယ
်ရှားပါလာတဲ့ ARD လပိုင်လေးတွေကိုမမြင်ဘူးကြတဲ့အတွက်သူတို့ကိုကြည့်ဖို့လာတဲ့နိုင်ငံခြားဧည့်ခီးသွားတွေပိုးပြီးရောက်လာကြတယ်လို့ဧလန်းညံမတ်ကြီးအောင်ကပြောပါတယ
် I think now they the villager no more and more
ခုတော့ဒီသားကန်ရွာသားတွေဘက်ကဒါကိုပိုးပိုးပြီးသဘောပေါက်လာကြပါပြီအေယာဝတီလပိုင်လေးတွေကိုသူတို့တွေမဆောက်ရှောက်ဘူးဆိုရင်နိုင်ငံခြားခီးသွားတွေလည်းလာတော့မှာမဟုတ်ဘူးဆိုတာသိလာကြတဲ့အတွက်အခုဆိုသူတို့ကဒီလပိုင်လေးတွေကိုအကာအကွယ်ပေးလာကြပါပြီ
နိုင်ငံခြားခီးသွားတွေရဲ့ဝယ်ယူသုံးစွဲမှုတွေကဒေသခံတွေအတွက်ဝင်ငွေစုစုပေါင်းရင်85ရာခိုင်နှုန်းလောက်ရှိနေတာမို့ခီးသွားတွေသူတို့စီမှာဝယ်ခြင်းအောင်လည်းအားပေးရပါတယ်လပိုင်ရေအတွက်ပိုများလာလေလေငါးကောင်ရေလည်းပိုးပြီးတော့များလာလေလေဖြစ်တယ်လို့လပိုင်ရေအတွက်ပိုးပြီးတော့များလာတာဟာနိုင်ငံခြားခီးသွားပို့ပြီးအလားများစေတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဒါကြောင့်မျိုးတုံးတော်မဲ့ရှားပါမျိုးစိတ်လပိုင်လေးတွေကိုဒေသခံအတိုင်းဝင်ရဲ့အကူအညီနဲ့တော်ရိုင်းတဘာဝထိန်းသိမ်းရေးအဖွဲ့ကလက်တွဲပြီးစောင့်ရှောက်နေတာဟာအားလုံးအတွက်အရှုံးမရှိတဲ့အနေထားလည်းဖြစ်ပါတယ်
။အဲ့ဒါကတော့လျှက်စစ်ဓာတ်လွတ်ပြီးတော့ငါးဖမ်းမှုတွေလောက်တာကြောင့်အေယာဝတီမြစ်တွင်းကအေယာဝတီလပိုင်လေးမျိုးတုံးမတက်ဖြစ်နေရတဲ့အကြောင်းတော်ခင်မျိုးသက်ပြောခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်တင်ဆက်မဲ့ဒုတိယပိုင်းစီဇန်ထဲမှာဆိုလို့ရှိရင်နိုင်ငံတကာကနေပတ်သက်လို့သုတဆောင်လင်းအမေရိကန်စီဇန်တခွင်အပြင်အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍကိုလည်းနားဆင်ရမှာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ရှင်းလင်းဆက်မကြပါသေးခင်ဗျာ VOA American တန်မြန်မာပိုင်းက2019ခုနှစ် February လ12ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားကြရမယ့်ထဲမှာဆိုလို့ရှိရင
်အေးပြည်သူ့ကော်မတီစုစစ်စစ်ရွေးချယ်ရေးဆိုင်ရာမူဝါဒကတက်ကတော့ဒီကိုကျိုးစွန့်အနစ်နာခံနိုင်မှုအပိုင်းကိုစဉ်းစားဆစ်စစ်တာပါအ
ဲ့ဒါကတော့သုတဆုံလင်းအမေရိကန်တခွင်စီစဉ်မှာမကြခင်အပြည့်စုံနားဆင်ရပါလိမ့်မယ်နောက်တစ်ခါပတ်စင်စီးပွားရေးကဏ္ဍနဲ့အမေရိကန်အီဒီယန်အသုံးနှုန်းတွေကိုလည်းကြားကြအောင်ပါလောလောဆယ်တော့နိုင်ငံတကာသတင်းမီဒီယာမှာဒီရတွေမှာတွေ့ရတဲ့ဒီမြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မပြတ်ဒေါ်လာတန်းတင်ဆက်ပေးပါလိမ့်မယ်
ပထမဦးဆုံးအနေနဲ့မြန်မာ must pay the price မြန်မာနိုင်ငံအနေနဲ့ဒဏ်ကြေးပေးဆိုင်ရမှာဖြစ်တဲ့ဆိုတော့ကောင်းကြီးနဲ့ Dhaka Tribune Editor အဘောကနေကောက်နှုတ်တင်ပြလိုပါတယ်ရိုဟင်ဂျာတွေရဲ့အတိတ်ဒုက္ခဆုံးခန်းတိုင်ဖို့မမြင်ရသေးတဲ့အကြောင်းအစချီရေးသားထားပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ရိုဟင်ဂျာတွေအပေါ်နှိပ်ကွပ်မှုဟာစနစ်တကျမြန်မာစစ်တပ်ကလှုပ်ဆောင်နေတာကိုကဘာကဝိုင်းဝန်းပစ်တင်ရှုံချနေတဲ့ကြားကရခိုင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့နှိပ်ကွပ်မှုကိုခန့်နေရတဲ့ရိုဟင်ဂျာတွေဟာလက်ရှိမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်လက်နက်ကိုင်တွေကြားတိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထပ်ပြီးထွက်ပြေးခိုလုံနေကြရတယ်လို့ရေးသားထားပါတယ်။2019ဩဂုတ်လကရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြရတဲ့ဖြစ်ရနဲ့ပတ်သက်လို့အချက်နှစ်ချက်ရှင်းနေတာတွေ့ရပါတယ်။ပထမကမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေဌာနပြန်နိုင်ရေးအစီအစဉ်အောင်မြင်အောင်ဆောင်ရွက်နိုင်ဖို့လှုပ်ဆောင်လို့တဲ့ဆန္ဒမရှိတဲ့အချက်နဲ့ဒုတိယကမြန်မာအစိုးရဘောနိုင်ငံတကာရဲ့ဖိအားပေးမှုမရှိတဲ့အတွက်ရိုဟင်ဂျာတွေပေါ်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံအနေနဲ့အေးအေးယူခံမှုကနေကင်းလွတ်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။နောက်ထပ်ရိုဟင်ဂျာဒုက္ခသည်သတင်းကြော်တို့နေဆက်တစ်ဖက်မှာလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ငိုတဲ့ကလူဦးရေထူထပ်ပြီးတဘာဝအရင်မြင့်ရှာပါမှုနဲ့လည်းရင်ဆိုင်နေရတာဖြစ်ပါလေရိုဟင်ဂျာဒုက္ခသည်တွေထပ်ဝင်လာနေတာကိုလက်ပိုက်ကြည့်နေခြင်းဟာရိုဟင်ဂျာတွေရဲ့ပေးကင်းလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့တာဝန်ရှိတဲ့နိုင်ငံတကာလူအဖွဲ့အစည်းရဲ့လေဟင်းမှုကြီးပဲဖြစ်ပါလေမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာလူနည်းစုတွေပေါ်ဆက်လက်ဖိနှိပ်နေတာကြောင့်ဒီလူနည်းစုအနေနဲ့အစွန်းရောက်ဖြစ်နိုင်တဲ့အန္တရာယ်ဟာကြီးမားလို့လာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံပေါ်လုံလောက်တဲ့ဖိအားပေးဖို့အချိန်တန်ပြီးဒီအချိန်လေးကိုလုံးဝလက်မခံနိုင်တဲ့အကြောင်းနဲ့အချိန်လေးဆက်ဖြစ်နေရင်ဒဏ်ကြေးပေးဆိုင်ရမှာကရိုဟင်ဂျာတွေမဟုတ်ဘဲမြန်မာနိုင်ငံသားဖြစ်တဲ့ဆိုတာကိုကဘာကြီးအနေနဲ့ပြတ်ပြတ်သားသားအသိပေးဖို့လိုအပ်ပါတယ်လို့ဒကာထရဘျူးနဲ့အက်ဒီတာအပေါ်မှာရေးသားထားပါတယ်ဆက်လက်ပြီး political စာဆောင်မှာကင်ဆယ်ဖြစ်တဲ့ကိုညာဟာမြန်မာနိုင်ငံမှာလှိုက်စားနေပြီဆိုတဲ့ကောင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ကွန်းစားတဲ့ delay ဖြစ်နေတဲ့မြန်မာနိုင်ငံမှာကင်ဆယ်ရောဂါတိုက်ဖက်မှုရုန်းကန်မှုရဲ့အဓိကအဟန္တာကငွေကြီးကြီးရဲ့တစ်ခုတည်းတာမဟုတ်ဘူးလို့ဆိုထားပါတယ်ဆီယာဝင်းကဝင်းကိုကိုကိုလက်ချောင်းအာသီးကင်ဆယ်ဖြစ်တယ်လို့ပြောခဲ့တဲ့အချိန်မှာသူကမယုံနိုင်တဲ့အကြောင်းဒီလေကြောင့်အာဒီကင်ဆာဖြစ်ရတဲ့အကြောင်းဟာလေကွန်ဆာရကနေဖြစ်တဲ့အကြောင်းဖော်ပြထားပါလေယောဂဖြစ်ဖြစ်ချင်းသိရင်အချိန်မီကုလို့ရှိရင်ယောဂပျောက်ကင်းနိုင်တဲ့အကြောင်းနဲ့အချိန်နှောင်းသွားရင်တော့မျှော်လင့်ချက်မရှိတဲ့အကြောင်းလေးရေးသားထားပါလေမြို့တော်ဟောင်းရန်ကုန်ရဲ့လမ်းနပီးတွေမှာဆိုရင်ကွန်ဆာတွေထွေးထားတာတွေအမှိုက်ပုံးတွေမှာကွန်ဆာတွေနဲ့စားလက်စားကွန်ရာတွေပစ်ထားတာတွေကိုလည်းအတော်လေးတွေ့ရတယ်လို့ဆိုပါတယ်လူတွေဆွဲတဲ့ကွန်ဆာတာဟာကင်ဆာယောဂါကိုဖြစ်စေတဲ့တွေ့ကြောင့် WHO ခေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရမြန်မာနိုင်ငံမှာ2018မှာကင်ဆာအသစ်ဖြစ်သူပေါင်း 69,554 ဦးရှိပြီးအမျိုးသားတွေမှာအစာအိမ်ကင်ဆာက800ကိုင်နှုန်းနှုတ်ခမ်းနဲ့ကဒွင်းကင်ဆာက 4.900 ကိုင်နှုန်းတိုးလာတဲ့ကြောင်းရေးသားထားပါတယ်လူဦးရေ53သန်းကျော်ရှိတဲ့မြန်မာနိုင်ငံမှာဒီလိုမျိုးကင်ဆာယောဂါကုသတဲ့နေရာတွေဟာ ရန်ကုန်မန္တလေးတောင်ကြီးနယ်နေပြည်တော်တို့မှရှိပြီးကင်ဆာဖြစ်တဲ့ကြီးလေဒေသလူတွေကတော့ယောဂလာရောက်ကုသခြင်းမရှိကြတဲ့အတွက်ကြောင့်အသက်ဆုံးရှုံးကြတာတွေ့ရတယ်လို့ရေးသားထားပါတယ်။ကွန်ဆာယာကနေကင်ဆာဖြစ်တယ်ဆိုတာကိုလူအများကမယုံကြတဲ့အတွက်ကြောင့်ပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းကကွန်ဆာခြင်းဟာကင်ဆာဖြစ်စေတယ်ဆိုတဲ့နှိုးကြားမှုရရှိစေဖို့2019မှာမြန်မာနိုင်ငံမှာကွန်ဆာရပ်ဖို့ကျန်းမာရေးလှုပ်ရှားမှုကိုစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့နှစ်90ကျော်ကြာကွန်ဆာလာသူတဦးကတော့သူ့မိသားစုတစ်စုလုံးကွန်ဆာကြတယ်ဘယ်သူမှကင်ဆာမဖြစ်ဘူး။ဒါကြောင့်သူလဲကွန်ဆာလို့ကင်ဆာဖြစ်မှာမဟုတ်ဘူး။လူတိုင်းကတော့ဒီနေ့သိကြရမှာဖြစ်တယ်လို့ပြောကြားခဲ့တဲ့အကြောင်းဆောင်းပါးရဲ့ဤကုန်မှာဖော်ပြထားပါတယ်ရှင်
။အခုတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်လေးရောက်ပါပြီ။ American Idiom အသုံးနှုန်းတွေကိုဒေါ်လာလတန်းကမနက်ခင်းတိုင်းပုံမှန်အစီအစဉ်တင်ဆက်ပေးနေပါတယ်။
တင်ပြမယ် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု skeleton skeleton ကအယိုးစု in ကအထဲမှာ the the closet closet ကဘီတို့လို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီရိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဘီရိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုသိမ်းထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတွေထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဘီရိုထဲမှာသိမ်းထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဗီဒီယိုထဲမှာအလောင်းတစ်လောင်းကိုတိမ့်ထားတယ်ဆိုရင်ဘယ်လိုနေမလဲသောတာရှင်များစဉ်းစားပဲကြည့်ပြီးတော့ပေါ့ဒီအသုံးရဲ့ idiom အသုံးကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet The media will sooner or later find out the truth
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
တခါတည်းရန်လေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေလူသိရှင်ကြပြောင်ပြောင်တင်းတင်းမေပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက come come out out come out ကအပြင်ကိုထွက်လာတာ of the closet ကစစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ subscribe group ရဲ့လုံကောင်ထေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့စစောကအတိုင်းပါပဲသူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရတစ်ခုကိုသိခြင်းလဲသိပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အဓိပ္ပာယ်ကိုဆောင်းပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့အမေကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူမိကသားဘာဖြစ်လို့အင်တောင်မပြူသေးတာလဲလို့မိမိနေတာရက်တော့မှလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှက်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ် ုံးပြထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတက်ဆက်ပါတော့မယ်မြန်မာနိုင်ငံကတောင်သူတွေအနေနဲ့မြမလေယာစိုက်ပျိုးရေးဘဏ်ကနေငွေတွေချီးပြီးတော့လေယာသုံးပစ္စည်းကိရိယာတွေကိုဝယ်ယူနေတဲ့နေရာမှာကျိုးနေစနစ်တွေရှိနေလို့တောင်သူတွေတွေမကစစ်ပစ္စည်းရောင်းချတဲ့သူတွေပါဒီလုပ်ငန်းကြံ့ကြာမှုနဲ့အခက်အခဲတွေရှိနေတယ်လို့ဒီစီးပွားရေးလုပ်ငန်းရှင်တွေကပြောကြပါတယ်မြမနိုင်ငံကပြည်နယ်တိုင်းဒေသကြီးတွေမှာဒီဆိုင်ခွဲတွေဖွင့်ပြီးတော့ရောင်းချနေတဲ့စိမ့်ရောင်စုလေယာသုံးစစ်ပစ္စည်းကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းကိုဆက်သွယ်ပြီးတော့ကိုဇော်ဝင်းနိုင်ငံအခုတစ်ပတ်စီးပွားရေးကဏ္ဍမှာတင်ဆက်ပေးပါလိမ့်မယ်
ကျွန်တော်တို့လည်းဟိုလေသမားတွေနဲ့ဟိုမကြာခဏမေးဘူးတယ်လေ။ဟောဆိုတော့ဗာပြောလဲဆိုတော့သူတို့ကြုံရတဲ့အခက်အခဲတွေပေါ့နော်။ဟိုဒီအမတော်ကြီးငွေကိစ္စကအစားဒီဆက်ပစ္စည်းတွေတုံးတဲ့နေရာမှာနောက်ဆုံးရုပ်ဆော့ဆုံးလေရဆက်ပြိုးရေးကဏ္ဍမှာဟိုလုံနိုင်ကိုင်းနိုင်တဲ့လူငယ်အင်အားတွေညှော်နေသွားတဲ့အခြေအနေအထိသူတို့ရင်ဖွင့်ကြတာတွေရှိတယ်လေ။ဟိုနိုင်ငံသားကိုထွက်ပြီးအလုပ်လုပ်ကြတဲ့ခါကျတော့ဆိုတော့ကျွန်တော်သိကျင်တာကကိုကျော်ဝင်းတို့လိုမျိုးဒီဆက်ပစ္စည်းတွေရောင်းနေတဲ့သူတွေနဲ့ထိတွေ့ဆက်ဆံတဲ့လယ်သမားတွေဘက်ကရောသူတို့ဘလို့အခက်အခဲတွေရှိသလဲဆိုတာကိုများပြောကြတာတွေရှိလဲဗ
ျလယ်သမားတွေအနေနဲ့ကတော့သူတို့ဒီဆက်ပစ္စည်းဝယ်တဲ့နေရာမှာကျွန်တော်တို့ဒီလက်တွန်းထွန်ဆက်လေးတွေဟိုဝယ်တဲ့နေရာမှာတော့ပြင်ပပုတ်ကိကဗန်နေနဲ့ချိတ်ဆက်ပြီးသူတို့လွယ်လွယ်ကူကူဝယ်နိုင်ပါတယ်အခုနောက်ပိုင်းမြမလေယာဖွံ့ဖြိုးရေးဗန်နဲ့သူတို့ချိတ်ဆက်ပြီးတော့အမလေးအဖွံ့ဖြိုးရေးဗန်ရဲ့ Jaiga 2 step လုံးအစီအစဉ်နဲ့ပေါ့နော်ကျွန်တော်တို့ဒီဂျပန်ပစ္စည်းတွေဝယ်မယ်ဆိုလို့ရှိရင်အမလေးအဖွံ့ဖြိုးရေးဗန်မှာသူတို့သွားပြီးတော့6လတင်ပြီးတော့ဝယ်တဲ့အခါမှာသူတို့အတွက်အတုံးလုံးတက်တာပြီးတော့လွယ်လွယ်ကူဝယ်နိုင်ပေမဲ့တစ်ဖက်မှာလေယာဖွံ့ဖြိုးရေးဗန်ရဲ့တချို့အခက်အခဲလေးကြောင့်ကြံ့ကြာမှုလေးလည်းရှိနေပါတယ
်ဘလို့အခက်အခဲတွေရှိသလဲကိုကျော်ဝင်းတို့နဲ့ထိတွေ့ဆက်ဆံတဲ့နေရာမှာသူတို့လေယာသုံးပစ္စည်းတွေဝယ်ဖို့ပဲဖြစ်ဖြစ်ဟိုပေါ့ဓာမီဩဇာကိစ္စပဲဖြစ်ဖြစ်ဘာဖြစ်ပေါ့မျိုးစဘာအတွက်ပဲဖြစ်ဖြစ်သူတို့ဘယ်လိုအခက်အခဲတွေရှိသလဲဆိုတာအများကြားပါလဲ
ကျွန်တော်တို့လေယာသုံးဆက်ပစ္စည်းတွေဝယ်တဲ့အခါမှာဒီတောင်သူလေသမားတွေကဗန်တွေကိုအားကိုးရပါတယ်အဲ့လိုအားကိုးတဲ့နေရာမှာပြင်ပပုဂ္ဂလိကဗန်ရှိတယ်နောက်တစ်ခါလေယာဖွံ့ဖြိုးရေးဗန်တွေကိုအားကိုးရတယ်ပေါ့နော်အစိုးရအပိုင်းလေယာဖွံ့ဖြိုးရေးဗန်တွေကိုအားကိုးရတယ်အဲ့လိုအားလေယာဖွံ့ဖြိုးရေးဗန်ကိုအားကိုးတဲ့အခါမှာလေယာဖွံ့ဖြိုးရေးဗန်မှာဟိုနည်းနည်းအချိန်ကာလကြံ့ကြာမှုလေးတွေဖြစ်တယ်လို့ကျွန်တော်တို့ကသိရပါတယ်လေသမားတွေကြီးရလေမှန်မှန်ဆိုလို့ရှိရင်တော့ဒီလေယာဖွံ့ဖြိုးရေးဗန်ရဲ့ process တွေကပို့ပြီးတော့ညံလာတဲ့နယ်အစားအခုနောက်ပိုင်းမှာကျွန်တော်တို့လုံးနေကိုင်းနေနဲ့အချိန်လေးတွေနည်းနည်းနည်းနည်းပူကြလာတယ်ပေါ့တချို့ case တွေဆိုလို့ရှိရင်ကျွန်တော်တို့က2လ3လလောက်အထိတောင်ဖြစ်တယ်နောက်တစ်ခုကဒီကျွန်တော်တို့ရဲ့လေယာသုံးဆက်ပစ္စည်းတွေကိုလိုချင်တဲ့တောင်သူတွေရဲ့သူတို့ရဲ့ไซปิโอเจนเนี่ยไฉ่ต้งเจนนี่มาตรัวอ่ะอินไทม์ป่ะเนาะเฉยมีโลจินญาบาดโลจินญาได้ด้วยแล้วเราพวกอ่ะดีตองดูฤาโหโจตินพี่รอบ่ตะละตันดีแล้วโจตินพี่รอเอาพวกเราอําเภอนั้นซอบาดโดยต่อแล้วไอ้โลซอได้คามาคุณน่ะก็บันเนี่ยอพรูฟก็จาณีได้ด้วยเราพวกเนี่ยดีโปรเซสเนี่ยตีบาดไอ้เนี่ยดิเลยมานี่มาอักแค่ဖြစ်နေบาด
ဟုတ်ကဲ့မြန်မာနိုင်ငံမှာကျွန်တော်တို့ကြားရတာလဲဟိုခဏခဏကြားရပါတယ်ဒီလေယာကန္ဓာမရဲ့လို့မဟုတ်ဘောเนาะမျိုးစုံကန္နာစုံမှာပေါ့နော်ဒီကျိုးနေစနစ်ကအခုတည်းဟိုအရန်ကိုကြီးထောက်အောင်ပေါ့နော်ရှိနေတော့မယ်ဆိုပြီးတော့ပြောကြဆိုကြတာတွေကြားတယ်ဟိုစီးပွားရေးလုပ်ငန်းရှင်တိုင်းလိုလိုကပြောကြတယ်ပေါ့နော်ဆိုတော့အစိုးရကပြောင်းလဲမှုတွေဖော်ဆောင်ပြီးဒီဟာတွေကျိုးနေစနစ်တွေကိုဖျက်ဖို့စူးစမ်းနေပြီဆိုပေမဲ့လည်းဒါတိတ်ပြီးတော့မထူးခြားသေးဘူးမသိတာသိတာလည်းပြောင်းလဲမှုဖြစ်သေးဘူးဆိုတဲ့သဘောမျိုးဖြစ်နေတော့ကျိုးနေစနစ်ကဒီခရဲရိုက်မှုကရောကိုကျော်ဝင်းတို့လိုဟိုစီးပွားရေးလုပ်ငန်းရှင်တွေပါဝင်လေသမားတွေကိုဘလို့နှုံးနှက်ဖက်ပေါ့ဘလို့အကျိုးတက်ရောက်မှုတွေရှိနေလဲဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီဥစ္စာလည်းတော်တော်လေးကျွန်တော်တို့စိုးပါတယ်ကျိုးဒီကျိုးနေစနစ်ကလက်ရှိလည်းရှိနေတဲ့သဘောရှိပါတယ်ကျွန်တော်တို့ဥမာပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့တောင်သူတွေကကျွန်တော်တို့စက်ပစ္စည်းတွေကိုဝယ်ခြင်းနေဆိုရင်ကျွန်တော်တို့မြို့နယ်အဆင့်မှာနေမယ်လက်မှတ်ပေါင်းကျွန်တော်တို့ဟိုလောက်ဒီ800လောက်တို့ထိုးရတယ်လို့ကျွန်တော်တို့ပြန်ကြားရပါတယ်အဲ့ဒါပြီးတဲ့အခါမှာဒီဒီ700ကိုထိုးဖို့တော့ကတခါအချိန်ယူတဲ့သဘောဖြစ်သွားပါတယ်တခါပြီးတဲ့အခါကျလို့ရှိရင်တိုင်းအဆင့်ကိုကျွန်တော်တို့တက်သွားပါတယ်တိုင်းအဆင့်တက်တဲ့နေရာမှာလည်းသက်ဆိုင်ရာပြည်နယ်စီမံဘဏ္ဍာဝန်ကြီးလက်မှတ်အပါဝင်ကျန်တဲ့ကျွန်တော်တို့ကြားသလောက်ပေါ့နော်ဌာနဟလာ၈ခု၉ခုလောက်ကတခါထိုးရပါတယ်ထိုးရတဲ့အခါမှာအဲ့ဒီမှာလည်းတခါကြံ့ညာမှုတွေတခါဖြစ်ပါတယ်အဲ့ဒီကနေမှတခါ သူတို့ရဲ့ဒီရုံကျုပ်ဆိုတဲ့အဆင့်ကိုရောက်ပါတယ်ရုံကျုပ်ကမှတစ်ဆင့်တစ်ခါထပ်တက်တဲ့အခါမှာ steering committee ဆိုတာလည်းရှိပါတယ်အဲ့ဒီကတစ်ခါအပေါ်မှာဂျိုက်ကဒင်းကလည်းတစ်ခါပြန်ပြီးတော့ထိမ့်နေဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ကပြန်ကြရပါတယ်အဲ့ဆိုတော့အခါကျတော့ဒီရဲ့စနစ်ကြီးရဲ့ process ကြီးဟာတစ်ခါနှစ်လခွဲတွေဖြစ်နေတဲ့အခါမှာလည်းမားတွေအတွက်ကကြံ့ညာမှုတွေဖြစ်တဲ့အပြင်ကိုကျွန်တော်တို့လိုဟိုစက်ပစ္စည်းရောင်းချတဲ့လူတွေအတွက်လည်းငွေတစ်ပတ်ပြန်လဲရရှိဖို့ကိစ္စတွေမှာလည်းအင်တန်မှကြံ့ညာမှုတွေဖြစ်ပါတယ်အဲ့ဒါအပြင်ကိုကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိဆိုရင်ဒီကျွန်တော်တို့ဝန်ထမ်းအပိုင်းအားနည်းချက်တွေကလည်းအများကြီးရှိပါတယ်အခုဆိုလို့ရှိရင်ဒီစက်ပစ္စည်းရောင်းတဲ့နေရာမှာလည်းဝန်ထမ်းမလုံလောက်မှုတွေသက်ဆိုင်ရာမြို့နယ်ဘဏ်ကွဲတွေမှာဝန်ထမ်းမလုံလောက်မှုတွေရောင်းမလို့တချို့လူချင်းတဲ့တောင်သူတွေအတွက်မရတာတွေတချို့ဝန်ထမ်းတွေရဲ့ဒီချင်းငွေစနစ်အပေါ်မှာအပြေဝတချို့နားမလဲပဲနဲ့သူတို့ပြောတဲ့ဟာတွေလည်းအဲ့ဒါလေးတွေလည်းကျွန်တော်တို့ကပြန်ကြားရပါတယ်ဆိုတဲ့အခါကျတော့အဲ့ဒီအခက်အခဲလေးတော့ကျွန်တော်တို့ရှိပါတယ်ခင်ဗျာဒီလေယာဖွံ့ဖြိုးရေးဘဏ်နဲ့ပတ်သက်လို့ပြောရလို့ရှင်ကျွန်တော်တို့အရင်ပုံစံနဲ့နှိုင်းယှဉ်မယ်ဆိုလို့ကျွန်တော်အများကြီးတိုးတက်မှုရှိပါတယ်ခင်ဗျာအရင်တော့ဆိုလို့ရှင်လေယာဖွံ့ဖြိုးရေးဘဏ်ကဒီလိုလေယာသုံးဆက်တွေအတွက်ဒီလိုကုညီထောက်ပံ့ပြီးတော့ဟိုကလုတ်ပေးတယ်ဆိုတဲ့အစီအစဉ်တွေကမရှိပါဘူးအဲ့ဒါတွေကအခုဒီနောက်ပိုင်းဆိုရတဲ့လက်ထက်ကြမှာဒါတွေဖြစ်လာတဲ့အပြင်ကိုလည်းအခုနောက်ပိုင်းလုတ်တဲ့ကိစ္စတွေမှာလည်းအဂရိတရားတင်းတင်းရှင်းရှင်းနဲ့ဟိုဟာလုတ်တဲ့ကိစ္စတွေအများကြီးကျွန်တော်တို့ကြုံတွေ့ရပါတယ်အဲ့ဒီ process တွေနှီးနေတယ်ဆိုတဲ့ကိစ္စမှာပဲကျွန်တော်တို့အခက်အခဲဖြစ်နေတာပါခင်ဗျာ
လက်ရှိအစိုးရအပေါ်ဝေဖန်ထောက်ပြပြောဆိုကြတဲ့နေရာမှာလည်းနှစ်ဖက်တော့ရှိတာပေါ့နော်ဟိုမကောင်းဘူးဆိုပြီးတော့ဆိုလိုချင်တာအားမလို့အားမရဖြစ်ပြီးတော့မကောင်းတဲ့ဘက်ကဝေဖန်ပြောဆိုကြတဲ့ဟာတွေရှိတယ်လို့ပဲဩစောစောကကိုကျော်ဝင်းပြောတယ်လို့ဟိုကောင်းတဲ့ဘက်မှာတိုးတက်ပြောင်းလဲလာနေတဲ့ခန္ဓာတွေလည်းရှိတာပေါ့နော်ကိုကျော်ဝင
်း
ပုဂ္ဂလိကအမြင်အရာကတော့ဘယ်နေရာတွေမှာတိုးတက်ပြောင်းလဲမှုတွေတိတိသာသာတွေ့ရသလဲအထူးသဖြင့်တော့ကိုကျော်ဝင်းတို့လိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အထောက်အကူပြုစေမဲ့တိုးတက်ပြောင်းလဲမှုတွေဘာတွေလဲဒါမှမဟုတ်လဲဟိုဘောအားနည်းချက်ကဘာလဲဆိုတာလေးပြောပြလို့ရမလား
ဟုတ်ကဲ့ခင်ဗျာအပြီးကောင်းသောပြောင်းလဲတိုးတက်မှုတွေကတော့ကျွန်တော်တို့ဥမာတစ်ခုပြောမယ်ဆိုရင်ကိုကျော်ဝင်းလည်းအရင်တော့ကျွန်တော်တို့ဒီညွန်ကျုပ်တို့ကျွန်တော်တို့ဒီညွန်မူးတွေဆိုတာကဟိုတွေ့ဖို့ပါဖို့အားစားခက်ခဲပါတယ်အခုဆိုလို့ရှိလို့ရှိရင်ကျွန်တော်တို့လုပ်ငန်းနဲ့တိုက်ရိုက်ပတ်သက်တဲ့လူတွေအတွက်ကိုကျွန်တော်တို့တွေကပြောမယ်ဆိုရင်ကိုစော်ဝလဲဟိုဖုန်းဆက်ပြီးတော့တောင်းမှအကူအညီတောင်းရင်သူတို့လည်းဒီဟာတွေကိုအရေးယူတဲ့ဟာမျိုးတွေကျုပ်ဆောင်ရွက်ကူညီတဲ့ဟာမျိုးတွေအများကြီးရှိပါတယ်ဒါမျိုးလည်းတစ်လားတစ်ခါကျွန်တော်တို့ဒီဆက်ရောင်းတဲ့လူတွေကိုအစီအဝေးခေါ်တယ်ဖြစ်ပေါ်နေတဲ့အခြေအနေတွေကျွန်တော်တို့ဘက်ကဖြစ်နေတဲ့အခြေအနေတွေဟိုဘက်ကဖြစ်နေတဲ့အခြေအနေတွေပြန်လည်ရှင်းတဲ့အစည်းအဝေးတွေပဲလေရှိပါတယ်အဲ့ဒါတွေကအင်မတန်မှဒီပွင့်လင်းမြင်နာမှုတွေလည်းအများကြီးရှိလာပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့ကောင်းတဲ့ဘက်တွေပါခုနကအချိန်ပြန့်ချာနေတဲ့ဆိုတဲ့ကိစ္စတွေကအစိုးရရဲ့ဒီစီမံကိန်းတွေအောင်မြင်ဖို့တွေကျွန်တော်တို့တွေဒီစီဝါရေးလုပ်တဲ့လူတွေလွယ်ကူဖို့တွေကြတော့တော်တော်ကြီးကိုစကားပြောပါတယ်စီဝါရေးလုပ်တယ်ဆိုတာအချိန်ကလည်းဟိုနမစကားပြောပါတယ်ကျွန်တော်တို့တွေမှာအခုလိုပြန့်ချာတဲ့အတွက်ကြောင့်မလို့ငွေစည်းအပြောင်းလဲတွေဖြစ်တဲ့အခါမှာလည်းဆက်ရောင်းချတဲ့လူတွေကဟိုမျက်နှာမှုတွေရှိပါတယ်ဒါတွေကတော့ကျွန်တော်မကောင်းတဲ့ဘက်တွေပေါ့အဲ့တော့အဲ့ဒါလေးတွေကိုများပြုပြင်နိုင်မယ်ဆိုလို့ရှိရင်တော့ဟိုရှေ့ဆက်ပြီးတော့အများကြီးကောင်းသွားမယ်တဲ့ဘောလို့ကျွန်တော်ယူဆပါတယ်
အခုတော့တူတာဆောင်လေးအမေရိကန်တခွင်လက်ရောက်ပါပြီကိုအောင်အောင်ကပတ်စင်တင်ဆက်ပေးနေပါတယ်
ကျော်ကိုကျော်နိုင်ဒီ2019ခုနှစ်အတွက်ပြည်သူ့ကွန်ရီစုနဲ့ဒီထိုက်တန်သူတွေပေါ့လေအမိစင်းပေးသွင်းဖို့ဒီပြည်သူ့ကွန်ရီအဖွဲ့ကကြေညာချက်ထုတ်ထားတာကိုတွေ့ရပါတယ်ဆိုတော့ဘယ်လိုလူမျိုးတွေကိုအဓိကစုပေးဖို့ရည်ရွယ်လဲဆိုတဲ့အကြောင်းကိုအရင်စပြီးတော့ရှင်းပြပေးပါလား
ဟောအဲ့ဒါကတော့ဒီပြည်သူ့ကွန်ရီအသင်းရဲ့စုရွေးချယ်ဆိုင်ရာမူဝါဒတွေပေါ့နော်အဲ့ဒီမူဝါဒတွေနဲ့ကိုက်ညီတဲ့သူတွေကိုကျွန်တော်တို့နှစ်တိုင်းရွေးချယ်ပြီးတော့ဂုဏ်ပြုပါတယ်အဲ့ပြည်သူ့ကွန်ရက်စုစစ်စစ်ရွေးချယ်ရေးဆိုင်ရာမူဝါဒကတစ်ကတော့ဒီကိုကျိုးစွန့်အနစ်နာခံနိုင်မှုအပိုင်းကိုစဉ်းစားဆစ်စစ်တာပါအဆိုပြုခံရတဲ့သူအနေနဲ့ကိုကျိုးစီးပွားကိုဆွန့်လွှတ်ပြီးတော့အများအကျိုးကိုစွန့်စားဆောင်ရွက်ရတာရှိမရှိသုံးသပ်တာပါနောက်မူဝါဒတစ်ခုကတော့ကျယ်ပြန့်မှုဒါမှမဟုတ်ထိရောက်မှုနဲ့အောင်မြင်အောင်ဆောင်ရွက်ပြီးစီးနိုင်မှုကိုစဉ်းစားဆစ်စစ်တာပါအဆိုပြုခံရတဲ့သူအနေနဲ့အများအကျိုးကိုကျေကျေပြန့်ပြန့်လောက်ကင်ဆောင်ရွက်နိုင်ရင်ပဲဖြစ်ဖြစ်ကျေပြန့်မှုတော့မရှိဘူးဒါပေမဲ့သူ့ဝင်းကျင်ဒေတာအတွက်ထိရောက်မှုအတိုင်းအတာတစုံတရာရှိတယ်သူ့ရဲ့ဩဇာလွှမ်းမိုးမှုကြောင့်အများအကျိုးကိုအောင်မြင်စွာဆွမ်းဆောင်နိုင်တယ်ဆိုတာမျိုးတွေရှိမရှိလေ့လာတာပ
ါဟုတ်ကဲ့
နောက်ဆုံးဖြစ်တဲ့ဒီအမှတ်3မူဝါဒကတော့အဆိုပြုခံရသူက အများအကျိုးကိုလုပ်ကင်ဆောင်ရွက်တဲ့နေရာမှာတကယ်ကိုစံပြုတ်ထိုက်တဲ့သူဖြစ်ရလားအများအကျိုးကိုဆောင်ရွက်ရင်းနဲ့သူ့ရဲ့ထင်ပေါ်ကျော်ကြားမှုကိုမြင့်တင်တတ်တဲ့သူလားဒါမှမဟုတ်ရိုးသားနှိမ့်ချမှုနဲ့ဒီဆောင်ရွက်ဆရာရှိတာတွေကိုရဲရဲချင်းချင်းပြပြသားသားဆောင်ရွက်တတ်တဲ့သူလားစတဲ့ပေါ့နော်စစ်စစ်ရွေးချယ်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဒီလိုအမိအစင်းတင်သွင်းတဲ့အခါကျတော့လူပုတ်ကိုတူးချင်းစီကိုပေးတာမျိုးလည်းရှိတယ်နောက်ဒီအဖွဲလိုက်ပေးတာမျိုးလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဟိုဘလို့သတ်မှတ်ချက်ထားပါလဲ
လူပုတ်ကိုပဲဖြစ်ဖြစ်ဒီအဖွဲအစည်းပဲဖြစ်ဖြစ်နှစ်မျိုးစလုံးပဲဖြစ်ဖြစ်အမိအစင်းတင်သွင်းနိုင်ပါတယ်တချို့ကျတော့ဒီလူပုတ်ကိုနဲ့အဖွဲအစည်းကိုဟိုမကွဲပြားတဲ့ဟာတွေရှိတာပေါ့ကျွန်တော်တို့ကလူပုဂ္ဂိုလ်ကလည်းအသင်းအဖွဲ့တွေမှာအရေးကြီးတယ်လို့ယူဆပါတယ်။အဲ့တော့တကယ်လို့များသာဒီအလုံးမှုဆောင်အဖွဲ့တွေကစဉ်းစားတဲ့အခါမှာနောက်ဆုံးပိတ်ပေါ့နော်။အဲဒီစစ်ကိုစဉ်းစားတဲ့ဥစ္စာတွေကိုကျွန်တော်တို့ကမူဝါဒနဲ့တိုက်ပြီးတော့မဲပေးရတယ်အမှတ်ပေးရွေးချယ်ရတယ်။အဲ့ဒီအခါမှာတိုက်ဆိုင်နေတယ်ဆိုလို့ရှိရင်တော့တိုက်ဆိုင်နေတယ်ဆိုတာကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါ့နော်။တိုက်ဆိုင်နေတယ်ဆိုရင်အဖွဲ့အစည်းကိုကျွန်တော်တို့ဦးစားပေးပါတယ
်။ဒီလိုအမိစင်းတင်တဲ့အခါမှာဘသူတွေကတင်သွင်းလို့ရပါလဲ။
ဘသူမဆိုတင်သွင်းလို့ရပါတယ်အကန့်အသတ်မရှိလဲတင်သွင်းလို့ရပါတယ်အမိစင်းရော
ဒီလိုမျိုးအမိစင်းတင်သွင်းတဲ့အခါမှာရောဘလို့ပုံစံမျိုးနဲ့တင်သွင်းပါလဲဥမာသူစာရိတ်ကနေပြီးတော့တင်သွင်းလားဒါမှမဟုတ်လို့ရှင်အွန်လိုင်းအနေပဲလား
ကျွန်တော်တို့စာရိတ်ကနေလက်မခံပါဘူးခင်ဗျာဒီပို့ပြီးတော့ဟိုလွယ်ကူလျင်မြန်တဲ့အဲ့အွန်လိုင်းကနေပြီးတော့ပဲတင်သွင်းတဲ့ဥစ္စာကိုလက်ခံပါတယ်www.citizenofbarma.org ဆိုရဲဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကနေပြီးတော့အမည်စင်းတင်သွင်းတာကိုလုပ်လို့ရပါတယ်။အချို့ကြတော့လေလေဒီ internet ကိုမသွားတတ်ရင်တော့ Facebook ကပြည်သူ့ကိုရင်ဆာမျက်နှာ Messenger ကနေတဆင့်အမည်စင်းနေတင်သွင်းတဲ့ဟာကိုကျွန်တော်တို့လက်ခံကြမယ်လို့တိုင်ပင်ထားတာရှိပါတယ်။ကျွန်တော်တို့ Facebook ဆာမျက်နှာက Citizen of Burma Award ပါ
။ဟုတ်ကဲ့ဆိုတော့စုအနေနဲ့ကြတော့ဘာရီချင်းမြင်ပါလဲ။
ကျွန်တော်တို့ကနှစ်စဉ်ရွေးချယ်တဲ့ရွေးချယ်ဂုဏ်ပြုတဲ့ပြည်သူ့ကိုယ်စုအတွက်ကအမေရိကန်ဒေါ်လာ1000ချင်းမြင့်ဂုဏ်ပြုပါတယ်။အဲ့အတွက်ဘယ်နေရာမှာသုံးရမယ်ဘယ်နေရာမှာမသုံးအောင်ဆိုရဲကန့်သက်ချက်မရှိပါဘူး။ဒါပေမဲ့စုရှင်တွေအားလုံးကတော့ဒီအများအကျိုးရှိတဲ့နေရာတွေမှာပဲပြန်ပြီးတော့လှူဒန်းတာကိုကျွန်တော်တို့တွေ့ရပါတယ်။နောက်တစ်ခါကျွန်တော်တို့ကပြည်သူ့ကိုယ်စုနဲ့အတူပေါ့နော်။ဒီအထူးစုလည်းကျွန်တော်တို့ချင်းမြင့်ပါတယ်။2012ခုနှစ်ကနေစပြီးတော့ပေါ့အဲ့ဒီအထူးစုတွေကလည်းပြည်သူ့ကိုယ်စားလှယ်ဘဟုလုံမှုဆောင်ဖွဲ့ကပဲရွေးချယ်ချီးမြှင့်တာပါအဲ့ဒီအထူးစုတွေကကြတော့အမေရိကန်ဒေါ်လာ1000ဂုဏ်ပြုပါတယ်ဒီအထူးစုတွေကိုရွေးချယ်တဲ့နေရာမှာသူတို့တနိုင်တစ်ပိုင်းလုပ်ကင်ဆောင်ရွက်နေတာနောက်ပြီးတော့ထူးခြားတဲ့လုံနည်းလုံဟန်သစ်တွေနဲ့တီထွင်ကြံစဆောင်ရွက်နေတာနောက်တစ်ခါတိုင်းပြည်ရဲ့လိုအပ်ချက်ကွက်လက်တွေကိုဖြည့်ဆွက်နိုင်တာတော့အများအတွက်အားကြစရာဂုဏ်ယူစရာဆောင်ရွက်နိုင်တာအဲ့ဒီအချက်တွေပေါ်မှာအခြေခံပြီးတော့ရွေးချယ်ပါတယ်ဒီအပြင်ဒီပရဟိတလုပ်ငန်းလုပ်ကင်ဆောင်ရွက်နေသူတွေအနေနဲ့အများသူငါရဲ့ချွေးနှဲစာနဲ့လှူဒန်းတဲ့ငွေတွေကိုကိုကျိုးအတွက်တစ်စိတ်တစ်ပိုင်းလေးတော်များမတုံးဆွဲမိဖို့လိုပါတယ်ဒါရင်မကဘူးဒီလိုအပ်တဲ့နေရာတွေမှာအလေလွင့်မရှိပဲထိထိရောက်ရောက်လှူဆောင်ဖို့အတွက်ပါတာဝန်ရှိပါတယ်အဲ့ဒါကြောင့်ဒီအထူးစုများကိုရွေးချယ်တဲ့နေရာမှာပရိုက်တာလုတ်ကင်တဲ့လူပုဂ္ဂိုလ်အသင်းအဖွဲ့တွေအနေနဲ့ငွေကြေးစည်ရင်းများထင်သာမြင်သာထုတ်ပြန်မှုရှိမရှိနောက်အများရဲ့အလှူငွေတွေကိုပြန်လည်စီမံခန့်ခွဲရမှာစေတနာသာမကဘူးပညာကိုလက်ကင်ထားပြီးတော့လုတ်ကင်ဆောင်ရွက်တဲ့ပရိုက်တာလုပ်ငန်းဟုတ်မဟုတ်စရတွေပေါ်အခြေခံပြီးတော့စုရေးချယ်ရေးအစည်းအဝေးများကနေပြီးတော့ကျွန်တော်တို့ဒီရထားတဲ့သတင်းအချက်အလက်တွေစုံစမ်းသိရှိထားတဲ့အချက်အလက်တွေပေါ်အပေါ်မှာအခြေလေအပြန်အလှန်ပေါ့နော်ဘ ਹੁ လုံးမှုဆောင်တွေကြားမှာဆွေးနွေးတိုင်ပင်ပြီးတော့မှအများဆန္ဒသဘောထားကိုမဲပေးဆုံးဖြတ်ရယူတာဖြစ်ပါတယ
်ဒီလိုမျိုးစုပေးတဲ့ဆိုတဲ့အခါကျတော့ဒီစုပေးဖို့အတွက်ငွေကဘယ်လိုမျိုးရရှိတာပါလဲ
စုပေးဖို့အတွက်ကကျွန်တော်တို့အဲ့ဒီအထူးစုတွေကတစ်ထောင်စီပေါ့နော်ပြည်သူ့ကိုယ်စုအတွက်ကဒေါ်လာ1000ပေါ့ဆိုတော့အနည်းဆုံးတစ်နှစ်တစ်နှစ်ကိုဒေါ်လာဒီ1000 3000 1400တော့ကျွန်တော်လိုအပ်ပါတယ်အဲ့လိုအပ်တဲ့ပတ်စံတွေကဒီနေ့ထက်ထိပေါ့နော် grant နေရာနေရတာတွေနောက်ပြီးတော့ fan တခြားအသင်းဖွဲ့တွေတောင်းခံတာတွေတပြားမှမရှိခဲ့ပါဘူးဒီပတ်စံနှစ်စဉ်ဂုဏ်ပြုနေတဲ့ပတ်စံတွေကပြည်သူ့ကိုယ်စားလှယ်အစီအစဉ်မှာပါဝင်တဲ့ဌာနခွဲအသီးသီးကနေပြီးတော့ကျွန်တော်တို့ fan raising တွေလုပ်မယ်ပွဲတွေမှာဈေးရောင်းမယ်အဲ့လိုခြားထားတဲ့ပတ်စံတွေနဲ့ပဲကျူးစင်စင်ဂုံပြူတာပါအဲ့အတွက်လည်းကျွန်တော်တို့ဒီပြည်သူ့ကိုယ်ရင်ဝိုင်းတော်သားတွေက10နှစ်ရှိခဲ့ပါပြီအဲ့အတွက်အမြဲတမ်းကျွန်တော်တို့ဂုံယူပါတယ်
ဟုတ်ကဲ့ဆိုတော့ဒီနှစ်ကောပေါ့လေဒီပြည်သူ့ကွန်ရီစူပေးပွဲတွေကျင်းပကြတယ်ဆိုတဲ့အခါကျတော့ဒီအမေရိကမျိုးတွေမှာလည်းပဲလှည့်ပြီးတော့ကျင်းပကြတာကိုကျွန်တော်တို့တွေ့ရပါတယ်တခြားနိုင်ငံမှာကျင်းပတာကိုလည်းတွေ့ရပါတယ်ဒီနှစ်ကောဘာမှကျင်းပပါမှာလဲနောက်တစ်ခါဒီလိုပေါ့လေအခုလိုမျိုးနေရာပြောင်းလဲပြီးတော့ကျင်းပနေတဲ့ရည်ရွယ်ချက်လေးလည်းပြောပြပေးပါဦးခင်ဗျာ
ကျွန်တော်ဒီပြည်သူ့ကွန်ရီစူကဒီပြည်သူ့ကွန်ရီအသင်းဝင်ဌာနအခွဲတွေမှာအလှည့်ကြပေါ့လေနှစ်စဉ်ကျင်းပပါတယ်ဒီနှစ်ကတော့ Arizona State Phoenix မြို့မှာကျင်းပမှာဖြစ်ပါတယ်ကြီးရွယ်ချက်ကတော့အားလုံးပါဗျာဒီအမေရိကမှာကိုယ် professional ကိုလုပ်ကင်နေကြတဲ့သူတွေကြီးရွယ်အချိန်အမတန်ရှားပါပါတယ်အဲ့တော့ဒီကိစ္စကိုလည်းဝင်ပြီးတဲ့သဘောမျိုးမဖြစ်အောင်ပြီးတော့ဌာနခွဲအသီးသီးကနေပြီးတော့လှည့်လည်ကျင်းပနေအခါကျတော့အဲ့ဒီအရက် data မှာပြည်သူ့ကွန်ရီပွဲကျင်းပသွားတဲ့အခါကျတော့ကျွန်တော်တို့ရဲ့စီယုံရေးအင်အားတွေအရာရောနောက်ပြီးတော့အကုန်လုံးချစ်ချစ်ခင်ခင်ရင်းရင်းနှီးနှီးဖြစ်ဖို့အတွက်ကောအများကြီးအထောက်အကူပြုရတဲ့အတွက်ဖြစ်ပါတယ
်အဲ့ဒါကတော့တူတာဆုံးလေအမေရိကန်တခွင်စီစဉ်ကိုကိုအောင်တင်ဆက်ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းက2019ခုဖေဖော်ဝါရီလ12ရက်ပြည်တော်စုနှစ်မနေ့ကစီစဉ်တွေကိုဆက်ပြီးတော့တန်ထွင်နေပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပါလိမ့်မယ
်။ American ပြည်တော်စုမှနောက်ထပ်တစ်ချိန်အစိုးရရန်တရားတစ်စီးတစ်ပိုင်းပိတ်ထားရတာလိုမျိုးဖြစ်မလာအောင်လွှတ်တော်အမတ်တွေအပြင်းထန်စ조사နေကြမှာပဲ။အတိုက်ခံဒီမိုကရက်တွေကလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အချိန်ဆွဲနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာအပြစ်တင်လိုက်ပါတယ်။ဒီမိုကရက်တွေကတခြားနိုင်ငံတွေကလာတဲ့ရာဇဝတ်ကောင်တွေကိုဖမ်းဆီးတာဒါမှမဟုတ်ပြန်ပို့ရာမျိုးမလုပ်ချင်ကြဘူးလို့သမ္မတထရမ့်ကသူ့ Twitter မှာရေးပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်ဖေဖော်ဝါရီလ12ရက်ဒီကနေ့ဟာမြန်မာနိုင်ငံရဲ့82ချိန်မြောက်ပြည်ထောင်စုနေဖြစ်ပြီးတော့ဒီပြည်ထောင်စုနေအချိန်ရောက်တဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ငြိမ်းချမ်းမှုဟာမရသေးပဲဖြစ်နေပါတယ်2016ဖေဖော်ဝါရီလကနေအောက်တိုဘာလအတွင်းစင်ကာပူမှာမြန်မာနိုင်ငံကနေအင်ကူဖြစ်နဲ့တွားရောက်လုက္ကန်ခဲ့တဲ့အမတ်ဖြူဖြူမာကိုနှိမ့်ဆက်ညှဉ်းပန်းမှုနဲ့စင်ကာပူတရားရုံးကဖေဖော်ဝါရီလ17ရက်တနင်္လာနေ့မှာပြစ်ဒဏ်ဆင်ခြင်ချမှတ်လိုက်ပါတယ်။အင်ကူမတ်ဖြူဖြူမာကိုရေနွေးပူနဲ့ကိုကိုလောင်းခိုက်မှုအပါအဝင်ကိုတိလျောက်ကျူးလွန်မှုငားမှုပြန်ဓာတုစီးရင်နဲ့ကြမ်းတိုက်ထားတဲ့အရေးတွေအတင်းတောက်ခိုက်မှုတို့နဲ့အသက်39နှစ်အရွယ်လင်ဒန်စီးမှာအပြစ်ရှိတယ်လို့တရားရုံးက January 18ရက်မှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သူရဲ့ခင်အသက်44နှစ်ရွယ်လင်းတုံလန်းကိုလည်းကိုတိလျောက်ကျူးလွန်မှုတမှုနဲ့အပြစ်ရှိကြောင်းတွေ့ခဲ့ရတာပါ။အင်ရှင်မလင်ဒစီကိုခိုင်တရားသူကြီးက15ရက်ကြာအမှုစစ်ဆေးပြီးတနင်္လာနေ့ကထောင်ဒဏ်3နှစ်ချမှတ်လိုက်တာပါ။သူ့ရဲ့ခင်မွန်းဖြစ်သူအသက်44နှစ်အရွယ်လင်းတုံခုံးကိုလည်းကိုတိလျောက်ကျူးလွန်မှုရှိကြောင်းအပြစ်ရှိကြောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။အလားဆိုင်ပန်းရှင်ဖြစ်တဲ့အင်ရှင်မအင်ကိုမတ်ဖြူဖြူမာကိုနှစ်နာချေးဖြစ်တဲ့စင်ကာပူဒေါ်လာ11,800ပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပြီးနှစ်နာချေးမပေးနိုင်ရင်ဆီယက်ဟာထောင်ဒဏ်သင်း6ပတ်ကြာခံမှာပါသူခင်မွန်းဖြစ်သူကိုတော့မတ်ဖြူဖြူမာကိုကိုထုလျောက်စော်ကားမှုနဲ့သတင်းပတ်6ပတ်ထောင်ဒဏ်ချမှတ်လိုက်ပြီးတော့နှစ်နာချေးဖြစ်တဲ့စင်ကာပူဒေါ်လာ500ပေးဆောင်ဖို့အတွက်အမိန့်ချမှတ်ခဲ့ပါတယ်နေပြည်တော်မှာရှိတဲ့လွှတ်တော်အဆောက်အဦနားမှာဒရုန်းယာဉ်လွှတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားတဲ့ရောက်ကိုမြို့နယ်ရဲစခန်းကဖမ်းဆီးထားတယ်လို့ပြင်သစ်တန်ရုံကတနင်္လာနေ့မှာအတည်ပြုပြောကြားလိုက်ပါတယ်။လက်ရှိတီဇဲဥပဒေအရအခုလိုဒရုန်းရဲ့လွှတ်တင်လို့အဖမ်းခံရသူဟာထောင်ဒဏ်ပြစ်ဒဏ်၃နှစ်အထိကြာခံရနိုင်ခြေရှိပါတယ်။အသက်28နှစ်အရွယ်ပြင်သစ်အမျိုးသားကို February 9ရက်ကျက်တဲ့ပရင်းနေ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံကသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာနဲ့မတ်စုရင်ထွေးတို့ပူးပေါင်းကျူသားကြကြတာပါခင်ဗျာတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ် VOA ကို Facebook စာမျက်နှာကနေလည်းတိုက်ရိုက်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ကျွန်တော်ကြောင်းလို့ပါခင်ဗျာ
This program has come to you from the Voice of America, Washington.